Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ23ရက်စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းပါဒီညနားဆက်ရမယ့်သတင်းတွေထဲမှာတော့အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကိုအီရန်ကသတိပေးပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တေဆုံးခဲ့ရတဲ့မွတ်စလင်ဆယ်ဦးဟာအယက်သားတွေဖြစ်တဲ့အကြောင်း ARS ဆွေးနွေးအစုကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူချင်းညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြန်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျူပဲလောက်တာတော့တော်တော်ပြင်းနေ 6.0 လာအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှအပြည့်စည်တွေပြောက်ဘာတခုမှမရှိတာတော့နည်းနည်းတန်ကောင်းတာပေါ့နော်အဲ့ဒီမှာတကယ်တော့အဲ့လောက်အင်အားနဲ့ဆိုရင်တော့တော်တော်ပြည့်ဖို့ပေါင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့
မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ပြောသွားတာပါပြည်စုံကိုသတင်းတွေပြန်မနားဆင်ကြရပါမယ်ဒါအပြင်သတင်းနောက်မှဆွအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြရမှာပါဒါရမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်
ဒီရဲနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကိုအီရန်ကသတိပေးလိုက်ပါတယ်။သဘောတူညီချက်ကိုအပြောင်းအလဲလုပ်တာမျိုးအခုရောနောက်မှာပါအီရန်ကလက်ခံမှာမဟုတ်ကြောင်းနဲ့ကတိပြုထားတာထက်ကြော်လွန်ဆွဲမှာမဟုတ်ကြောင်းလဲအီရန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီရန်ပေါ်တက္ကသိုလ်သစ်တွေချမှတ်လို့ရောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မနေ့တုန်းကပြောဆိုချက်ဟာအခိုင်အမာရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ကိုသေးသေးအောင်မဖြစ်ဖြစ်တဲ့နည်းနဲ့ကြိုးပမ်းမှုသာဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗက်ဇာရီဖ်ကလည်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့စာချုပ်အရနျူကလ িয়ার စီစဉ်တွေကိုရှင်းချမဲ့အီရန်ပေါ်နိုင်ငံတကာကအရေးယူတန်ခတ်မှုတွေကိုရှင်းပေါ်ပေးထားတဲ့အစီအစဉ်အရအမေရိကန်ရဲ့တန်ခတ်မှုတွေကိုဆိုင်းငံ့တာဒီဒီချင်းကဒုတိယနဲ့နောက်ဆုံးအချိန်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကွန်ဂရက်စ်တော်နဲ့ဥရောပကမဟာမိတ်အနေနဲ့သဘောတူညီချက်ကိုတိုးတက်မှုရအောင်လုပ်ဖို့ညပေါင်း120ရာအချိန်ရအောင်ဒီဒီချင်းမှာရှင်းပေါ်ပေးတာဖြစ်ပြီးမလုံနိုင်ခဲ့ရင်တော့သဘောတူညီချက်ကနေအမေရိကန်ထွက်မှာဖြစ်ကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်။
American သမ္မတဒေါ်နယ်ထရန့်မှာ Haiti နဲ့ African နိုင်ငံတွေအပေါ်ချိုးနေတဲ့စကားလုံးတွေသုံးပြီးတော့လွှတ်တော်မတ်တွေကိုရှင်းပြခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာဒီပေါ် American ပြည်ထောင်စုအတွင်းမှာရောတကဘာလုံးကပါပြစ်တင်ဝေဖန်နေကြပါတယ်။လူခွင့်ဆိုင်ရာကုလသမဂ္ဂပြောခွင့်ရ Rupert Covey ကဒါဟာလူမျိုးရေးရခွဲခြားနိုင်ကြမှုဖြစ်တယ်လို့ဆိုပါတယ်။ဒုက္ခရောက်သူတွေကိုပြည်မှကူညီရမှာဖြစ်ပေမဲ့လည်းနိုင်ငံသားတွေအပေါ်ခွဲခြားပြီးတော့နှိမ့်နှိမ့်ချချပြောဆိုတာဒီလိုအပြုအမူတွေပြန်ပွားအောင်ဆောင်ရွက်တာတွေကြောင့်လူသားတွေရဲ့အသက်တွေဘဝတွေပျက်စီးသွားနိုင်တယ်လို့သူကပြောပါတယ်။လူဝင်မှုကြီးကြေးဥပဒေပြောင်းလဲပြင်ဆင်မှုလွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံပွဲအတွင်းထရန့်မှာအာဖရိကန်နိုင်ငံတွေကရွှေပြောင်းဝင်ရောက်သူတွေအပေါ်ချိုးချိုးဖက်ဖက်စကားလုံးတွေသုံးပြီးတော့ပြောဆိုခဲ့တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တဦးဖြစ်သူ Richard Durbin ကအတည်ပြုပြောဆိုပါတယ်။ Washington ကအာဖရိကသမဂ္ဂယုံကလည်းထရန့်ရဲ့အမှတ်ချက်ဟာစိတ်ပျက်ဒေါသထွက်စရာကောင်းတာကြောင့်အပြင်းထန်ဆုံးစကားလုံးတွေသုံးပြီးတော့ပြစ်တင်ရှုံချတယ်လို့ဆိုပါတယ်။ဒါ့အပြင်ဒီလိုပြောဆိုမှုကိုထရန့်အနေနဲ့ပြန်ရုပ်သိမ်းပြီးတော့အာဖရိကတိုက်သားတွေကိုသာမကတကဘာလုံးကအာဖရိကန်တွေဘဝတွေကိုလည်းတောင်းပန်ဖို့တောင်းဆိုလိုက်ပါတယ်။သမ္မတထရန့်ရဲ့ဒီစကားတွေကတိတ်ကိုထိခိုက်နစ်နာတဲ့စကားတွေဖြစ်တယ်လို့တောင်အာဖရိကအာဏာရ ENC ပါတီကလည်းပြောပါရတယ်။ Haiti နဲ့ Botswana မှာရှိတဲ့ American တပ်တမန်တွေလည်းတောက်ကြနေကဒီသက်ဆိုင်ရာအစိုးရတွေရဲ့ဆင့်ခေါ်ခြင်းကိုခံရပြီးတော့ဒီမတ်ချက်နဲ့ပတ်သက်လို့ရှင်းပြဖို့တောင်းဆိုခံခဲ့ရကြောင်းနိုင်ငံခြားရေးဌာနအရာရှိတွေကပြောပါရခင်ဗျာ။
အမေရိကန်သမ္မတဖြစ်ကျန်းသက်စာကျိစုတာဝန်ယူခဲ့တာတနည်းလောက်ကြာမှာပဲပထမဆုံးအချိန်ပုံမှန်စစ်စစ်ခံခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းမာရေးအခြေအနေဟာအထူးကောင်းမွန်ကြောင်းဆီယောင်းဝင်းကကြေညာလိုက်ပါတယ်။စစ်စစ်ရမှာချောချောမောမောရှိခဲ့ကြောင်းနဲ့သမ္မတရဲ့ကျန်းမာရေးအခြေအနေဟာထူးထူးခြားခြားကောင်းမွန်နေပြီးအသေးစိတ်ကိုတော့အင်္ဂါနေ့မှာအစီအခံပြည့်ပြတ်မှာဖြစ်တဲ့အကြောင်းသမ္မတရဲ့သမားတော်ဖြစ်တဲ့ဒေါက်တာရော်နီဂျက်ဆန်ရဲ့ကြေညာချက်ကိုအင်ဂျီရောပြောခွင့်ရကထုတ်ပြန်ပြောဆိုခဲ့တာပါ။ပုံမှန်ကျန်းမာရေးစစ်စစ်မှုကတော့မနေ့တုန်းကပဲဝေါ်တာရီစစ်စစ်ရုံမှာသမ္မတရဲ့သမားတော်ဖြစ်တဲ့ရေတက်ဒုတိယဖွဲ့ချုပ်ကြီးဒေါက်တာဂျက်ဆန်ကဦးဆောင်ခဲ့တာဖြစ်ပြီးစစ်ရုံမှာ၃နာရီကျော်ကြာခဲ့ပါတယ်။ကျမရေးဆိုင်ရာကိုပိုင်ခွင့်ရေးကိုအာမခံပေးထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေမှာသမ္မတနဲ့အကျုံးဝင်တဲ့အတွက်ကျမရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုအများပြည်သူသိအောင်ထုတ်ပြန်မှုရှိမှရှိဆိုတာကတော့သမ္မတအပေါ်မှာသာမူတည်နေပါတယ်။သ တက်90နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတထရန့်ရဲ့ပုံမှန်စစ်စစ်ခံတဲ့အစီအစဉ်မှာစိတ်ပန်းဆိုင်ရာအခြေအနေကိုတော့စစ်ဆေးမှာမဟုတ်ကြောင်းလဲအင်ဂျီရောပြောခွင့်ရကအစောပိုင်းမှာပြောဆိုထားပါတယ်။ပြီးကြတဲ့နှစ်ဇန်နဝါရီလမှာကျန်းသက်စာချိန်ဆိုတာဝန်ယူခဲ့ခြင်းကဆက်လို့သမ္မတထရန့်မှာကျန်းမာရေးပြဿနာနဲ့ပတ်သက်လို့ထူးထူးခြားခြားတစုံတရာမကြားပါမိလဲအာယုံရောဆိုင်ရာမူမှန်နဲ့ပြဿနာရှိကောင်းရှိနေတယ်ဆိုပြီးစိုးရိမ်မခင်မှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေတာဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ကမြေပြုပ်ပြီးတော့ရှုံးနေတဲ့ဖုံးလိုက်ခဲ့တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးသမားတွေဟာအသက်ရှင်ကျင်းသူတွေကိုဒုတိယအကြိမ်မြောက်အဖြစ်တက်မှန်ရှာဖွေခဲ့ပါတယ်။အခုသတင်းပတ်ဆော့ပိုင်းကမြေပြုပ်မှုကြောင့်လူ18ဦးလောက်သေဆုံးခဲ့တာပါ။ဂျာတာဘင်းနေရုံကတော့လူပေါင်း40ကျော်ပျောက်ဆုံးနေတယ်လို့ခန့်မှန်းထားပြီးတောက်ချာနေမှာတော့ပျောက်ဆုံးသူ9ဦးလောက်အထိသာရှိတော့တာပါ။ကယ်ဆယ်ရေးသမားတွေဟာခရီးကျန်းသွားရင်တွေရဟန်းရင်တွေအုံပြုပြီးတော့ရှာဖွေခဲ့ပေမဲ့ပြက်ကျနေတဲ့လျှက်စစ်မီးကြိုးတွေဒီလမ်းပေါ်ကအတားဆီးတွေကြောင့်ထင်သလောက်ခရီးမပေါက်ခဲ့ပါဘူး။ကယ်လီဖိုးနီးယားတောင်ပိုင်းမှာလွန်ခဲ့တဲ့လကတော်မီအကြီးကျယ်လောင်ချွန်းပြီးနောက်ဆက်ထွဲမိုးကြီးခဲ့တာကြောင့်တောင်ဆောင်တစ်လျှောက်ကလမ်းတွေအတွင်းရွှွန့်ဝင်ရေတွေအင်္ဂါနေ့ကစီးကျလာပါတယ်။မိုးရေတွေကိုဆုပ်ယူလေးရှိတဲ့ခြုံတဲ့သဘာဝအလျောက်ပေါက်ရောက်တဲ့အပင်တွေဟာတော်မီကြောင့်ပျောက်ကွယ်သွားပြီးတဲ့နောက်မှာအခုလိုမြေပြုခဲ့တာပါခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တိစုံခဲ့ရတဲ့မွတ်စလင်ဆယ်ဦးဟာစစ်တပ်ကပြောဆိုထားသလိုအကြမ်းဖက်သမားတွေမဟုတ်ကြဘဲအပြစ်မဲ့ရဲသားတွေသာဖြစ်ကြောင်း ARS စွန့်ရောက်စုကပြောဆိုလိုက်ပါတယ်။မောင်နှမမျိုးနဲ့အင်းတင်ကြီးရွာမှာအသက်ခံရသူတွေဟာသူတို့ဖွဲ့နဲ့ဆက်နွယ်မှုမရှိကြောင်းနဲ့မြန်မာစစ်တပ်ကဆရာဆွေးမှုကျူးလွန်ကြောင်းဝန်ခံပြောဆိုချက်ပေါ်လိုက်လိုက်လည်းကျူဆူကြောင်းလဲ ARS အဖွဲ့က Twitter လူမှုခွင့်ရမှာဖော်ပြတာကို Writer သတင်းကကိုကားဖော်ပြလိုက်တာပါမြန်မာဆိုရပြောခွင့်ရသူဦးစောထေးကတော့ဒေသခံရွာသားတွေနဲ့အကြမ်းဖက်သမားတွေပူးပေါင်းမှုတွေရှိနေပြီးခွဲခြားဖို့ခက်ခဲကြောင်းနဲ့ ARS အဖွဲ့ဝင်တွေဟုတ်မဟုတ်ဆိုတာကိုသိနိုင်မှုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလဲပြောဆိုထားပါတယ်တမရကဝေးဦးစီချုပ်ရုံးရဲ့ဒီသတင်းပတ်စောပိုင်းထုတ်ပြန်ချက်ထဲမှာတော့ပြည်ရဲနဲ့စက်တင်ဘာ1ရက်နေ့ကတမရရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီချင်းဖက်သမား10ယောက်ကိုစစ်တပ်ကစစ်ဆေးမြင်းမြန်ပြီးနောက်တစ်နေ့မှာပဲတပ်ဖြတ်ခံခဲ့ရတာဖြစ်ကြောင်းဖော်ပြထားတာပါချင်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းတိစုံခဲ့ရသူဒေသခံ2ဦးအတွက်လက်စားချေလိုကြတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့တူတပ်ဖွဲ့ဝင်တွေကတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ရတဲ့အတွက်ဥပဒေနဲ့ညီအရေးယူမှဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြည့်အကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူအစည်းအဝေးကိုပါအရေးယူမှဖြစ်ကြောင်းလည်းဖော်ပြထားပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့တပ်ဖြတ်မှုကျူးလွန်ရမှာတပ်မတော်သားတချို့ပါဝင်ခဲ့ကြောင်းဝန်ခံပြောဆိုတာတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်ကြောင်းမနေ့တုန်းကပဲပြောဆိုထားတာပါ
မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထာရိုကိုနိုဟာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာနိုင်ရေးပြင်ဆင်နေတဲ့မြန်မာအစိုးရရဲ့အစီအစဉ်လေးကိုလေ့လာဖို့ရခိုင်ပြည်နယ်ကိုမြန်မာစစ်ဘက်ရဟတ်ရင်နဲ့ဒီကနေ့တွားရောက်ခဲ့ပါတယ်မစ္စကိုနိုဟာရခိုင်ပြည်နယ်ကိုတွားရောက်တဲ့ပထမဆုံးပြည်ပခေါင်းဆောင်တဦးလည်းဖြစ်ပါတယ်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့နှစ်အတွင်းစစ်တပ်ရဲ့ဆင်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တာပါပြည်ပခါရီအတွင်းမီလောင်ဆုံရှင်ခဲ့တဲ့နေအိမ်နေရာမှာအစားထိုးပြန်ဆောက်ပေးနေတဲ့အင်ဂျီတထောင်လောက်ရှိတဲ့ခြေရွာမှာနိုင်ငံသားရေးဝန်ကြီးကိုနိုဟာရွာသားတွေနဲ့တွေ့ဆုံပြီးသူတို့ပြပြတာတွေကိုနားထောင်ခဲ့ပါတယ်အဲဒီနောက်ဘင်္ဂလားဒေ့ရှ်နေဆက်ဘက်ကိုတွားရောက်ပြီးတော့ဒုက္ခသည်တွေပြန်ဝင်လာမဲ့တံတားနဲ့ပြန်လည်စစ်စစ်လက်ခံရေးဌာနအဆောက်အဦတွေကိုကြည့်ရှုခဲ့ပါတယ်စိတ်ဝမ်းကွဲပြားမှုတွေရှိနေတဲ့လူမှုတိုင်းဝန်တွေကြားတင်းမြတ်ဖို့အရေးဂျပန်အစိုးရအနေနဲ့တက်ဆန်းသမျှကူညီသွားမယ်လို့ဒီသတင်းတောက်တွေကိုမစ္စတာကိုနိုကပြောပါတယ်မနေ့တုန်းကတော့မစ္စတာကိုနိုဟာနိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးနိုင်ငံသားကိစ္စရပ်တွေဆွေးနွေးခဲ့ကြတယ်လို့ရခိုင်ပြည်နယ်အရေးနေရဲဆုံးခွာသူတွေပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကြိုးပမ်းမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြောင်းလည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်နေချိန်မှာပဲရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရဲပြန်ရေးအစီအစဉ်တွေအတွက်ဒေါ်လာ300,000အကူအညီပေးဖို့လည်းဂျပန်အစိုးရကကြေညာခဲ့ပါတယ်
ရှိတယုတ်ပင်လယ်မှာပြီးခဲ့တဲ့သတင်းပတ်ထဲတရုတ်ကုန်တင်သင်္ဘောတစ်စင်းနဲ့တိုက်မိခဲ့တဲ့အီရန်ရေနံတင်သင်္ဘောရဲ့သင်္ဘောသားတွေကနောက်ထပ်အလောင်းနှလောင်းကိုကယ်ဆယ်ရေးတွေရှာဖွေတွေ့ရှိခဲ့ကြပါတယ်မ မီလောင်နေစေဆန်ချီရေနဲ့တင်တင်မော့ဘော်ကကုန်းဘက်ဘော်ကနေအလောင်းနှလောင်းကိုဒီကနေ့မနေ့ပိုင်းမှာပဲတွေ့ရှိတာဖြစ်ကြောင်းတရုတ်စိုးရပိုင်မီဒီယာကပြောဆိုလိုက်တာပါ UN နိုင်ငံသားတင်မော့သား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးပြလိုက်ပါလာတဲ့တင်မော့ဘော်ကတင်မော့သားတယောက်လိုယူဆရတဲ့အလောင်းတစ်လောင်းကိုလည်းဒီသတင်းပတ်စောပိုင်းမှာပဲရှာဖွေတွေ့ရှိထားပါတယ်တင်မော့ဘော်ကတင်မော့သားတွေရဲ့အခန်းတွေထဲကိုဒီကနေ့ပဲကယ်ဆယ်ဖို့ဝင်နေဝင်ရောက်ဖို့ယူဆခဲ့ကြပေမဲ့အပူချိန်မြင့်လွန်းတဲ့အတွက်နောက်ကျောင်းပြန်လည်ခဲ့ကြရတာပါဒါမှမဟုတ်ကယ်ဆယ်ဖို့ဝင်ရတင်မော့ရဲ့အချက်လက်မှတ်တမ်းတင်ခရီးရကိုဖြုတ်ယူနိုင်ခဲ့ကြပါတယ်ရင်းနှီးစိမ့်တန်းချင်း 33,600 တင်ဆောင်လာတဲ့ပနမနိုင်ငံမှတ်ပုံတင်ဆန်ချီတင်မော့ဟာအီရန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုသွားတရုတ်နိုင်ငံရှန်ဟိုင်းမြို့ကမ်းလွန်ကီလိုမီတာ250ရောက်အကွာမှာဟောင်ကောင်မှတ်ပုံတင် CF Crystal တင်မော့နဲ့တိုက်မိခဲ့တာဖြစ်ပါတယ်
ဂရိနိုင်ငံအေသင်မြို့ကဆန္ဒပြပွဲတွေကိုအဓိကရုံးနှင်းနှင်းရဲတွေကမျက်ရည်ယိုဘုံသုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီနေ့လာနေမှာမဲခွဲဆုံးဖြတ်မဲ့ချိုးကျင်ချွေတာရေးမူဝါဒတဲ့နဲ့ပတ်သက်ပြီးတော့ထောင်နဲ့ချီတဲ့သူတွေဟာတောက်ကြနေကကံကွက်ဆန္ဒပြခဲ့ကြပြီးဆန္ဒပြသူတချို့ကလွတ်တော်အဆောက်အဦအတွင်ဝင်ရောက်ဖို့ကြိုးစားစဉ်မှာရဲတွေကလူစုခွဲဖို့ကြိုးစားခဲ့တာပါ။ထိခိုက်ဒဏ်ရာရတာဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေတော့မကြားရပါဘူး။ဂရိနိုင်ငံပေါ်ဥရောပသမဂ္ဂကငွေကြေးအထောက်အကူပေးတာတွေရပ်ပြင်းမဲ့ဩဂုတ်လမတိုင်ခင်မှာနောက်ဆုံးအကြိမ်နဲ့ပြုပြင်ပြောင်းလဲရေးလုပ်ပြီးတော့ချိုးချံချွေတာရေးဥပဒေကြမ်းပြဋ္ဌာန်းမှနဲ့ပတ်သက်လို့မကြေမနက်ဖြစ်ပြီးတော့မြို့တော်မှာသတင်းတစ်ပတ်လုံးကန့်ကွက်ဆန္ဒပြနေကြတာပါခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မနဲ့ပတ်စည်ခဏတွေကိုတင်ဆက်ပေးပါမယ်ရှင်။ဒီကနေ့မွန်လွင်ပိုင်းလောက်မှာရန်ကုန်တိုင်းထန်းပင်မြို့ကိုဖို့ပြုပြီးအင်အားရစ်တာစကေး 3.9 အဆင့်ရှိတဲ့မြေကနေလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒအညွန်ကြားမှုဦးစီးဌာနအညွန်ကြားရေးမှူးချုပ်ကပြောပါရယ်ရန်ကုန်မြို့အနီးတဝိုက်နေပြည်သူတွေငလင်လှုပ်တဲ့ဒဏ်ကိုတိတိတသားခံစားလိုက်ရတယ်လို့မြို့ကန်တွေကပြောပါရယ်၃ရက်စတိုင်ငလင်လှုပ်ခတ်နေတဲ့ထူးခြားတဲ့အခြေအနေကြောင့်ငလင်နံကာကွယ်ရေးသတိပေးတဲ့ပညာပေးတွေကိုသတိထားလိုက်နာကြဖို့မိုးလေဝသပညာရှင်တွေကသတိပေးထားပါရယ်ဒီအကြောင်းသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ဇန်နဝါရီလ13ရက်နေ့ဒီကနေ့စနေနေ့မြမစံတော်ချိန်မွန်းလွဲ2နာရီ49မိနစ်52စက္ကန့်အချိန်မှာရန်ကုန်မြို့ထန်းတပင်မြို့အရှိတောင်ဘက်နှစ်မိုင်ခန့်အကွာကိုဗဟိုပြုပြီး AR Richter Scale 3.9 အဆင့်ရှိတဲ့မြင်းငလျင်တစ်ခုလှုပ်သွားခဲ့တဲ့အကြောင်းကဘာရေးငရင်စခန်းကနေတိုင်းထားရရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီထန်းမင်းမျိုးပေါ့နော်ထန်းမင်းမျိုးရဲ့ဒီအရှိတောင်ဘက်နှစ်မိုင်ကောက်ကွာပေါ့နော်ရန်ကုန်ဒီကဘာကြီးအမြင်ကလေးစကန်အနီဆိုရင်တော့ကျွန်တော်တို့အနောက်မြောက်ဘက်စသုံးမှန်တော့ကွာမှလှုပ်သွားတယ်သွားလှုပ်လာတော့အင်အားအနည်းငယ်တော့ 3.9 ပေါ့နော်အင်အားအနည်းငယ်နဲ့လှုပ်သွားတဲ့အနေအထားရှိတယ်ပေါ့နော်အခုလှုပ်တဲ့ဥစ္စာကတော့ဟို Ford ကတော့အသေးသေးလေးပဲဟိုတနေ့တော့လှုပ်သွားတဲ့ Q မှလှုပ်သွားတဲ့အမြင်ကလေးနဲ့တော့ဒီနေ့လှုပ်တဲ့ဥစ္စာနဲ့တော့အသေးပြီးတော့ဟိုမသက်ဆိုင်ပါဘူးဒါကဒီကြလှုပ်တာပေါ့ Q မှလှုပ်သွားတဲ့ဥစ္စာကတော့ဒီဘိုးရိုးမှပေါ့နော်ဒီဘိုးရိုးပေါ်မှရှိတဲ့ဖော့ကနေပြီးတော့လှုပ်တာပေါ့နော်သူကတော့ဒီသူဝေးတဲ့ဒေသမှာလှုပ်သွားတဲ့အနေအထားရှိတဲ့အတွက်ကြောင့်လို့တော်လီတောင်းနေတဲ့မှာဖြစ်သွားတဲ့အနေအထားဖြစ်တဲ့ကြောင့်လို့ဒီဆောင်ရွက်တဲ့မြို့ပေါ်မှာရှိတဲ့ဒီလူတွေနဲ့ဒီမိငင်းတွေလှုပ်တဲ့အဆောင်ကိုခံစားရတဲ့အနေအထားပေါ့နော်အဲ့လိုမျိုးအနေအထားလေးရှိပါတယ်နောက်တစ်ချက်ကတော့ဒီနေ့ရန်ကုန်မှာလှုပ်သွားတဲ့ဥစ္စာမှာတော့ကျွန်တော်ရတဲ့အနေအထားရောပေါ့နော်ဒီချူနေရာတွေမှာတော့ဒီမျက်နှာချက်လေးတွေနေပြကြတာတော့ဘာလို့အမျိုးလေးတွေတော့ရှိရပါတော့
ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့တောက်ကြနေမနေ့အစောပိုင်းတနာရီမထိုးခင်ကလေးမှာဖြူးမြို့အနောက်နဲ့အနောက်တောင်ဘက်18မိုင်ခန့်အကွာကိုဗဟိုပြုပြီးတော့ဘကိုးရိုးမှပြက်၍ကျော်တလျှောက်အင်အား Richter Scale 6.3 ညအဆင့်ရှိတဲ့အင်အားအသင့်အသင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်တောက်ကြနေမနေ့ပိုင်းမှာပဲ Richter Scale 5.3 ကျော်တဲ့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းဇက်တိုက်လှုပ်ခတ်ခဲ့ပါတယ်တောက်ကြနေညပိုင်း9:53မိနစ်56စက္ကန့်တုန်းကလည်းဖြူးမြို့အနောက်တောင်ဘက်22မိုင်ခန့်အကွာကိုဗဟိုပြုပြီးတော့ AR Richter Scale 4.8 အဆင့်ရှိတဲ့ငလျင်တစ်ခုထပ်လှုပ်ခဲ့ပါသေးတယ်။အခုလိုရပိုင်းအတွင်းမှာဇက်တိုက်ဆိုသလိုငရင်တွေလှုပ်ခတ်လာနေတာဟာထူးခြားတဲ့အနေအထားဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းတွင်ကသုံးသပ်ပါတယ်
။ဒီရပိုင်းမှာတော့သတိဉာဏ်နေရမှာပေါ့ရန်ကုန်သားမှာလှုပ်လာတာတခုတော့ထူးခြားတာပေါ့နော်ပထမရေကဖြူးပဲလှုပ်တာကတော့တော်တော်ပြင်းတယ် 6.0 လားအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှပြည့်စည်တည်ပြောက်အဲ့ဒီကောင်မရှိရတော့နည်းနည်းကန်ကောင်းတာပေါ့နော်အဲ့ဒီဘက်မှာတကယ်တော့အဲ့လောက်အင်အားနဲ့ဆိုရင်တော့တော်တော်ပြတ်ဖို့ကောင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့တော်တော်ထိခိုက်မဲ့သဘောရှိရပြန်နော်ကျွန်တော်တို့ဘက်မှာ အခုရပိုင်းစိတ်လာတာကတော့ဒါနည်းနည်းထူးကြတာပေါ့နော်အရင်ကတော့ဒီလိုမရှိဘဲနဲ့အခုကျနည်းနည်းလှုပ်လာတော့နောက်မြန်မာပြည်မှာရှိတဲ့ငရင်တွေကလည်းတန်ပီရီကိုကျော်နေကြပြီတန်ပီရီကျော်နေပြီဆိုတာလှုပ်မယ်ဆိုအချိန်ကြီးလှုပ်နိုင်တဲ့နေသားရှိရဆိုတာဒါကျွန်တော်တို့မြင်းလေးပညာရှိတွေတုံ့ပြန်ခါတယ်လေအဲ့တော့ငရင်ကျော်ပေါ်မှာရှိတဲ့နေရာတွေကနည်းနည်းတတိထားဖို့လိုတာပေါ့
အထူးသဖြင့်လူနေထူထပ်တဲ့နေရာတွေနဲ့ငရင်လှုပ်ခတ်နိုင်ခြေရှိတဲ့ area ကလူတွေအနေနဲ့ငရင်လှုပ်ခတ်လာတဲ့ဆိုရင်ဆောင်ရွက်ရှောင်ရွက်အချက်တွေနဲ့လိုက်နာရမယ့်သတိပေးပညာပေးမှုတွေကိုလေ့လာသိရှိထားတဲ့လို့လည်းဒေါက်တာဦးထွန်းလွင်ကသတိပေးပါတယ်ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကတော့ပြီးခဲ့တဲ့ရက်ကပဲခူးရုံးမပေါ်မှာအခြေပြုပြီးဖြူးနာမှာလှုပ်သွားတဲ့ငရင်ထက်စားလို့ရှိရင်ဒီကနေ့ရန်ကုန်မှာငရင်လှုပ်သွားတဲ့အချိန်မှာတော့ရန်ကုန်နေမြို့ခံနေငလျင်တန်ကိုတိတိတသားခန်းစားခဲ့ရတယ်လို့အခုလိုမျိုးသူ့အတွေ့အကြုံကိုပြောပြပါတယ
်လူတွေအားလုံးလေလေနေကင်းမဲ့ဆိုတော့လေအပြင်မှာရှိနေတဲ့အနေအထားဆိုတော့အားလုံးကဟိုတိသွားတာပေါ့လေပထမခေါက်တော့အိတ်နေတဲ့လူကဟိုမတိဘူးကျွန်တော်ဆိုပထမခေါက်တော့ဆိုမတိဘူးအိတ်နေလို့အိတ်ပြောင်းနေလို့ညာပဲဆိုတော့အခုဒီတစ်ခေါက်ကျတော့မှနေကင်းမဲ့ဆိုတော့ဒီကောင်တော်တော်လှုပ်လိုက်တာတော့ကျွန်တော်ခံစားမိရယ်ကြောက်တာလန်းတာမရှိပြီမဲ့အခုဒါမှငလင်းရဇတကြီးကလှုပ်နေတယ်ဆိုတော့လေသုံးခါရှိပြီဗျနည်းနည်းလေးလူတွေကတော့နည်းနည်းလေးတော့စိတ်ထဲမှာတော့တမြွတ်တမီလေးတော့ဖြစ်တာပေါ့လေဘာလို့လဲဆိုတော့ဇတလှုပ်နေတာဟုတ
်နောက်ဆက်တွဲငရင်တန်းကြောင့်ဆယ်မြောင်းတာတမန်တွေအတွက်အနေရကိုသတိပေးကြဖို့နဲ့ပကိုးရုံမှပြည့်ရကျော်ပေါ်မှာလှုပ်ခဲ့တဲ့အင်အားကြီးငရင်တန်းကြောင့်ရက်အနှဲငယ်ကြာတဲ့အထိနောက်ဆက်တွဲငလင်လေးတွေလှုပ်ခတ်နိုင်တယ်လို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးနှိုးဆော်ထားပါတယ်ရှင
်မဆုမတင်ပြခဲ့တာပါအခုတော့သတင်းနောက်မဆုအစည်းအဝေးကိုနားဆင်ကြရပါမယ်ရှင်တရားဥပဒေစိုးမိုးဖို့နဲ့ဒီမိုကရေစီစံနှုန်းတွေတိုးတက်လာဖို့လှုံ့ဆော်မယ်ဆိုတဲ့အယတအစိုးရ NLD လက်ထက်မှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ Writers သတင်းထောက်တွေကိုတရားစွဲဆိုဖို့ပြင်ဆင်နေတာဟာသတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်ဆိုတဲ့ထောက်ပြမှုတွေရှိနေပါတယ်သတင်းတွေမမှန်ကန်ကန်မထုတ်ဖော်နိုင်အောင်ထောင်ချောက်ဆင်ဖမ်းခဲ့သလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့အတူရဲကတရားစွဲတဲ့အမှုကြောင့်မျှတတဲ့တရားစီရင်မှုဖြစ်ပါမလားဆိုတဲ့စောင့်ကြည့်မှုတွေလည်းရှိနေပါတယ်အခုသတင်းပတ်သတင်းနောက်မဆုအစီအစဉ်ကနေမေးခတ်တင်ပြပေးထားပါတယ်ရှင်
ရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံမှုချိန်ဆခံရပြီးဖမ်းဆီးခံလိုက်ရတဲ့တရင်တောက်တွေကိုအမှုစဉ်ဖမ်းဆီးခဲ့သလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေချိန်မှာအခုလိုဆက်ပြီးတရားစွဲဖို့စောင့်ရွက်ခဲ့တာဖြစ်ပါတယ်ဒီပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်စိတ်ပြက်မိကြောင်းဇန်နဝါရီ10ရက်ရက်စွဲနဲ့ပဲနိုင်ငံသားရေးဌာနကကြေညာခဲ့ပါတယ်တရင်တောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဂျုံထုတ်တဲ့နေ့ကအမေရိကန်အပါအဝင်နိုင်ငံသားတန်ယုံတော်တော်များများကတန်တမန်တွေတရက်ခွင်တဲ့အထိလာရောက်ခဲ့ကြတာကိုကြည်ချင်းအဖြစ်ဒီအမှုပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုဘလောက်ရှိသလဲဆိုတာသိနိုင်ပါတယ်။နိုင်ငံတကာလူ့အခွင့်အရေးအခြေအနေမြင့်တင်ဆောင်ရွက်နေတဲ့ International Commission of Tourism အဖွဲ့ကနိုင်ငံတကာဥပဒေအကြံပေးဆန်ဘင်းကလည်းမျှတတဲ့တရားစီရင်မှုရှိရလားဆိုတာမေးခွန်းထုတ်စရာတွေရှိနေတယ်လို့ဆိုလိုက်ပြီးရိုက်တာသတင်းတောက်ရုံတုတ်ကိုလာရောက်လေ့လာခဲ့ပါတယ်။
Unfortunately in Myanmar
ဒီမှုမှာပြောစရာတကူကကိုလိုနီခေတ်ကရှိခဲ့တဲ့အစိုးရလှုပ်ဝှက်ချက်အဥပဒေနဲ့တရားစွဲတာဖြစ်ပါတယ်။ဒီဥပဒေတွေသုံးတဲ့အတွက်သတင်းတောက်တွေအနေနဲ့သူတို့လှုပ်တဲ့နေရာမှာနောက်ဆက်ခံမှုတွေရှိပါတယ်။ဒီမိုကရေစီလူပေါင်းမှာသတင်းတောက်တွေလှလှလက်လက်သတင်းယူနိုင်ဖို့ကအရေးကြီးပါတယ်။မတရားသိမ်းအဥပဒေတို့လှုပ်ဝှက်ဥပဒေတို့လိုကိုလိုနီခေတ်ထဲကဥပဒေတွေနဲ့2018ခုနှစ်ထဲမှာသတင်းတောက်တွေအပေါ်တရားစွဲခဲ့တဲ့အမှုတွေကသတင်းမီဒီယာကဏ္ဍအပေါ်မှာထိခိုက်မှုတွေရှိလာနိုင်ပါတယ်။အဲ့တော့ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုထိခိုက်စေပါလိမ့်မယ်။အဲ့ဒီလိုထိခိုက်မယ်ဆိုရင်တရားဥပဒေစိုးမိုးမှုရှိစေမယ်၊ဒီမိုကရေစီတန်ဖိုးတွေတိုးတက်အောင်လုပ်မယ်ဆိုတဲ့ NLD ရဲ့အာမခံချက်တွေကိုထိခိုက်စေမှာဖြစ်ပါတယ်။
ရဲတာဝန်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲတရင်တော့နှစ်ယောက်ဖမ်းဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အဥပဒေပုံမှာ3-1ကနဲ့အမှုဖွင့်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။တရင်သမားတွေကိုချင်းဆိုပြီးအချက်လက်တွေပေးခဲ့တယ်ဆိုတဲ့ရဲရာရှိ2ယောက်ကိုလည်းတရင်တောက်တွေနဲ့အတူအမှုဖွင့်ထားပေမဲ့အခုချိန်ထိအဲ့ဒီရဲတပ်ဖွဲ့ဝင်2ယောက်ကိုတရားရုံးမှာအမှုစွဲခဲ့တာမရှိသလိုတရင်သမားတွေနဲ့အတူရုံးထုတ်လာတာလည်းတစ်ခါမှမရှိခဲ့ပါဘူး။ရိုက်တာတရင်သမားတွေရဲ့တရားလွှတ်တော်ရှိနေဦးတန်းစော်အောင်ကတော့အမှန်တရားတွေပေါ်လာဖို့သာကြိုးပမ်းသွားမယ်လို့ဆိုလိုက်ပါတယ်
။ကျွန်တော်တို့စစ်စွဲခံသူတွေနဲ့ကျွန်တော်တို့တွေ့ပါတယ်။တွေ့တဲ့အခါသူတို့ဒီကြောကြချက်တွေနဲ့ဟလာဒီတရားခွင်ရဲ့တင်လာတဲ့အမှုတွေမှာနည်းနည်းကွဲလွဲချက်တချို့ရှိတယ်ရှိတော့ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီတရားခွင်မှာဟိုအမှန်တရားပေါ်ပေါအောင်ပေါ်ထုတ်သွားမယ်အဲ့တော့အဓိကတော့ဟိုတခါကျတော့လေဟိုပုတ်တင်ဟိုတူရင်းနဲ့ညောင်မြက်ပေါ်တာလည်းဖြစ်နိုင်တာပေါ့နော်ကျွန်တော်တို့အမှန်တရားတရားခွင်မှာရှာသွားမှာပါ
ဒီသတင်းသမားတွေကိုဖမ်းဆီးပြီး
တရင်နှစ်ပတ်ကြာမှပထမဆုံးရုံးထုတ်ထုတ်ချိန်မှသာရှေ့နေတွေနဲ့မိသားစုဝင်တွေတွေ့ခွင့်ရခဲ့တာဖြစ်ပါတယ်ဒီလိုတွေ့ပြီးပေမဲ့တစ်ဖက်အစိုးရဘက်ကဘလို့အမှုစင်ထားလဲဆိုတာအသေးစိတ်မသိခဲ့ရပါဘူးဒီပုံမှနဲ့သာအမှုဖွင့်ထားတယ်လို့ပဲကနဦးတည်ထားနေရတာဖြစ်ပါတယ်ဖန်စီကံတရင်သမားတွေကိုယ်တိုင်လည်းဘာကြောင့်ဒီလိုပုံမှန်နဲ့တရားစွဲခံရတယ်လဲဆိုတာမသိရသေးပါဘူးအစိုးရပြောတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာစာရွက်တွေဆိုတာကိုလည်းသူတို့မတောင်းခဲ့သလိုပေးလာတော့လဲဘာအချက်လက်မှန်မသိခင်ဖန်ခံခဲ့ရတယ်လို့ဖန်စီကံကိုဝါလုံးကစနီးတယ်မပန်းဤဖြူကနေတဆင့်ပြောဆိုထားပါတယ်ကိုဝါလုံးကိုယ်တိုင်ကလည်းတည်င်းတော့ကျင့်ဝတ်မဖောက်ခဲ့ဘူးလို့လည်းဆိုထားပါတယ်
ဒီလေဟိုမမှန်ကန်နဲ့ဒီသားပေါ့ဆိုသူတို့ကမရနိုင်အောင်မလို့သူတို့ရောကျွန်တော်တို့မမှန်ကန်တဲ့နီလာသုံးပြီးတော့ဖန်စီရင်းရင်းလို့ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ကိုဝါလုံးစနီးတယ်မပန်းဤဖြူကတော့ဥပဒေနဲ့အညီဖြစ်လာဖို့မျှော်လင့်နေပါတယ်
ကိုစိတ်ထဲမှာယုံကြည်ထားတာတကူကတော့သူတို့နှစ်ယောက်လုံးမဟုတ်တာအောင်မလုပ်ထားဘူးသူတို့လည်းဘာအမှားမှမလုပ်ထားတဲ့အတွက်ကြောင့်သူတို့မျက်စုံပြန်လွတ်မယ်ဆိုတာကိုကိုလည်းယုံကြည်တယ်သူတို့ကိုယ်တိုင်လည်းအဲ့လိုပဲမျှော်လင့်နေတာ
အမှန်တရားတွေကိုဖော်ထုတ်ပေးဖို့တောင်းဆိုလိုက်ပေမဲ့ဖော်ထုတ်ပေးမဲ့တည်င်းသမားတွေတတိထားဖို့သူ့အဖြစ်နဲ့ရှင်ပြီးပြောလာခဲ့သူကတော့ဖန်စီကန်ရိုက်တာတည်င်းတော်ကိုကျော်စိုးဦးခေါ်ကိုမိုးအောင်ပါ
ကျွန်တော်တို့အမှန်တရားတွေကိုဆက်လက်ပြီးတော့ဖော်ထုတ်ရမယ်အမှန်တရားတွေအများကြီးရှိတယ
်ကိုမိုးအောင်ရဲ့ဇနီးမချစ်စုကတော့ယောက်ျားဖြစ်သူဟာအစိုးရပြောတယ်လို့နိုင်ငံတော်ကိုမယောင်းစားဘူးလို့ဆိုပြီးလွတ်မဲ့ရက်ကိုသမီးလေးနဲ့အတူမျှော်လင့်နေရပါ
။သမီးယောက်ျားမဟုတ်တာမလုပ်ဘူး။ဆိုတော့သမီးယုံကြည်တယ်။သမီးယောက်ျားမယ်လာပဲလုံးမှာသူမဟုတ်တာမလုပ်ဘူး
။နောက်ဆုံးဆိုရင်မိမသူကသမီးလေး။ငါတော့ဘယ်လိုပြင်ဆိုင်မှာလဲ
။လက်ရှိမှာသတင်းမီဒီယာဥပဒေရှိရသားနဲ့ကိုလိုနီခေတ်ထဲကပြဋ္ဌာန်းထားတဲ့အစိုးရလှုပ်ဝက်ချက်ဥပဒေနဲ့တရားစွဲလိုက်တဲ့အပေါ်မှာနိုင်ငံတကာသတင်းမီဒီယာတွေကရောပြည်တွင်းအတိုင်းဝိုင်းကပါထောက်ပြဝေဖန်နေကြပါတယ်။တရားလွတ်တော်ရှိနေဦးတန်းစောအောင်ကတော့ဒီပုံမှန်နဲ့တရားစွဲတာဟာသတင်းလွတ်လပ်ခွင့်ကိုထိခိုက်နိုင်တယ်လို့ဆိုပါတယ်
။ဒီကိစ္စကမစွဲသင့်ပါဘူး။အဓိကတော့ဒီဟာသတင်းသမားသတင်းအချက်အလက်ကိုကောက်ခံတယ်ကောက်ခံပြီးတော့သတင်းရေးဖို့လှုပ်ဆောင်ရင်းနဲ့အချက်အလက်တွေမိွားတယ်ဟုတ်လား။မိွားတဲ့ကျွန်တော်တို့အနေနဲ့လည်းဒါကိုဟိုနိုင်ငံတော်ကြီးရဲ့ကြိုးကြီးသူတက်ဆောင်ပေါက်ပြမယ်လို့လည်းကျွန်တော်မထင်ဘူး။အဲ့လိုမျိုးသတင်းကိစ္စထမ်းဆောင်ရင်းနဲ့သတင်းမီဒီယာကျောင်းနဲ့ထမ်းဆောင်ရင်းနဲ့ဒီလိုမျိုးပုံမှန်နဲ့စွဲခံရတာကဒါကသတင်းသမားတွေအတွက်ရန်နေနာပါတယ်။ဒီလိုဆိုလည်းဒီပိုင်ခွင့်လည်းအဆုံးရှုံးပါတယ်။
ဒီမိုကရေစီစနစ်ခိုင်မာအောင်ကြိုးစားနေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိမှဒီမိုကရေစီထွန်းကားအောင်မြင်မှာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေသူတွေနဲ့လူ့အခွင့်အရေးဆောင်ရွက်နေသူတွေကထောက်ပြနေကြပါတယ်။အစိုးရကတော့ဒီကိစ္စနဲ့ပတ်သက်လို့တစုံတရာပြောဆိုခြင်းမရှိသေးပါဘူးရှင
်။မေခတင်ပြခဲ့တာပါရှင်အခုတော့မြန်မာတခွင်အစည်းအဝေးအလှည့်ဖြစ်ပါတယ်မြန်မာနိုင်ငံမှာစိုက်ပျိုးပေမဲ့တရုတ်နိုင်ငံကနေတင်သွင်းလာတဲ့ကျပ်သွန်းနေတဲ့အာလူးတွေကပိုဈေးသက်တာပြီးအဝယ်လိုက်နေလို့ပြည်တွင်းတောင်သူတွေတွက်ချင်မကိုက်ဖြစ်နေပါတယ်ပြည်တွင်းမှာစိုက်ပျိုးရင်ကုန်ကျစရိတ်လည်းကြီးမြင့်တဲ့အပြင်စိုက်ွက်လိုအပ်ချက်ပြည့်မီအောင်အများအပြားမထုတ်နိုင်ပါဘူးဒီအကြောင်းပြည်စုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုတင်ဆက်ပေးထားပါတယ်ရှင်
နိုင်ငံကိုတရုတ်နိုင်ငံဘက်ကနေကျပ်သွန်းနေတဲ့အာလူတွေဝင်ရောက်နေတာကြောင့်ပြည်ရင်းကတောင်သူတွေခက်ခဲနေရင်ဆိုင်နေရပါတယ်။အခုနှစ်ဆန်းပိုင်းမှာတော့မြန်မာကျပ်သွန်းတွေဈေးတက်နေပြီးအချမရှိတာကြောင့်တရုတ်ကျပ်သွန်းတွေအဝယ်လိုက်လာပြီးဈေးနှုန်းထပ်ဝက်လောက်မြင့်တက်လာပါတယ်။ဒါအပြင်အာလူစည်းကွက်မှာဆိုရင်လည်းပြည်ရင်းကထွက်တဲ့အာလူတွေဟာဈေးကြီးနေတဲ့အတွက်ပြည်ရင်းအာလူအဝယ်နည်းနေပြီးတရုတ်အာလူတွေအဝယ်လိုက်နေပါတယ်။ဒါကြောင့်အဲဒီလိုကျပ်သွန်းနေတဲ့အာလူစည်းကွက်မှာတရုတ်ကမရှင်နိုင်ခြေရှိမှာတောင်သူတွေထိခိုက်မှုများပြားလာနိုင်တာကြောင့်ပြည်ရင်းမှာအခုထက်အထွက်တိုးအောင်စိုက်ပျိုးဖို့လိုအပ်နေတယ်လို့ပြောဆိုတိုက်တွန်းမှုတွေရှိနေပါတယ်။မြန်မာနိုင်ငံကျပ်သွန်းနေကျပ်သွန်းဖြူနဲ့စပိုးဆောင်တိန်းနံစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင့်ဥက္ကဋ္ဌဦးခင်ဟန်ကတော့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကကျပ်သွန်းနေအထွက်နှုန်းဘလို့ကွာနေတယ်လဲဆိုတဲ့အကြောင်းကိုတော့အခုလိုပြောပြပါတယ်
။ဟိုအမှန်တော့ဒီအိန္ဒိယပဲသွင်းသွင်းတရုတ်ပဲသွင်းသွင်းကျွန်တော်တို့ကျပ်သွန်းတာမမေ့ဘူး။ကျွန်တော်တို့ကတော့ဘိုးတော့ကောင်းနေသေးတယ်။ဒါပေမဲ့အထွက်နှုန်းမှာစကားပြောတာပေါ့။ကျွန်တော်တို့ရှိရအေကမှာ1500တို့2000တို့3000တို့4000တို့ဒီလောက်ပဲထွက်တာပေါ့နော်သူတို့ကဟိုတေကဆိုရင်သူတို့က9000 1000တော့ထွက်တယ်သူတို့ကျက်သွန်နေရအဲ့လိုတော့နည်းနည်းလေးကွာတာပေါ့ဟို site test နဲ့လဲကွာမယ်ကျွန်တော်ထင်တယ်နောက်သူတို့ဒီမျိုးအစပေါ့လေအဲ့လိုနည်းနည်းလေးကွာတာလို့ရှိလိမ့်မယ
်အခုနှစ်ဆန်းပိုင်းနဲ့ကျက်သွန်ကြီးစီးကွက်မှာတော့တရုတ်ကျက်သွန်ကြီးစီးကတပိတ်တာကို7000ဝန်းကျင်ကနေတပိတ်တာ7000အထိမြင့်တက်လာပြီး မြန်မာချက်တုံနီကတော့တပိတ်တာကို2000ကနေ6000အထိဈေးပေါက်နေတာဖြစ်ပါတယ်။ရွှေစင်မင်းပွဲရုံပါရှင်ဦးတင်ဆွေကတော့ချက်တုံဈေးကွက်တာမှာကဒီနှစ်ထဲမှာတရုတ်ဘက်ကနေအယောင်အစင်းကောင်းတဲ့အာလူတွေဝင်လာတာကြောင့်အာလူဆိုင်တောင်းသူတွေလည်းအခက်ခဲရှိနေတယ်လို့အခုလိုပြောပါသေးတယ်
။ဒီတွေကမနစ်ကတော့တို့လွိုက်ကောအာလူအချိန်မှာပေါ့နော်။ဒီလိုတလာပိုင်းလောက်မှာလွိုက်ကောအာလူထွက်တယ်။တလာပိုင်းနှစ်လပိုင်းလားဒီကိုတို့ကလွိုက်ကောအာလူကဈေးကောင်းလေးရသွားတယ်။ဆိုတော့မနစ်ကတော့မဆိုးဘူးပေါ့နော်။ဒီနေ့ကျတော့လည်းအမှပြည်တွင်းအာလူကြီးပဲဆိုဒီဈေးမနေဘူးပေါ့နော်။ဒါမဲ့ပြိုးအာလူဝင်လာတယ်။ပြိုးအာလူကရင်းနှစ်တည်းလာတာလုံးကြီးတော့ဘယ်သူမှမကြိုက်ကြဘူး။ဒီနေ့ကရောင်လေးလည်းလာတယ်။လုံးကလည်းအရွယ်တော့ပေါ့နော်။တို့ပြည်တွင်းကကြိုက်တဲ့အရွယ်စားလေးတွေလာတော့အဲ့ဒီပြိုးအာလူတွေဝင်လိုက်တဲ့အတွက်ပြည်တွင်းကတောင်တွေနဲ့တော့တော်တော်လေးထိခိုက်မှုရှိတယ်
။အဲ့ဒီတရုတ်ကနေလာတဲ့အာလူတွေနဲ့မြန်မာကအာလူတွေဟာဘယ်လိုကွာခြားမှုတွေရှိနေပြီးပြည်တွင်းကတောင်တွေဘာကြောင့်ဆုံးရှုံးမှုဖြစ်နေတယ်လဲဆိုတာကိုတော့ဦးတင်ဆွေကအခုလိုပြောပါသေးတယ်။
ဒီကအလူကလေသူကထိတ်ချောက်ထိတ်နာတို့ဟိုပိုးကြိုက်တာတို့เนาะတို့ဒီမှာခေါ်တာအလူကျွတ်လို့လို့ဘူးလေးတွေပါတာတို့အဲ့ဒါမျိုးသူတို့မပါဘူးနောက်သူတို့မှာပေါက်ပြားရှာတာခေါ်တာဗောနော်အဲ့လိုထချမ်းပဲတာတို့ပေါက်ပြားရာတို့အဲ့လိုလိုမျိုးတွေမပါဘူးသူတို့ဘက်ကအဲလာတဲ့ကလည်းသူကတစ်ခါပြည်နိုင်အိတ်နဲ့အဲမှာပလတ်စိတ်လည်းပါတော့လေသူကအေယာကွန်လေးနဲ့ဆိုသူ့အယောင်ပေးလေးကတွန်ချလိုက်အယောင်လေးကဝင်းနေတယ်တို့ဒီမှာကျတော့ပြည်တွင်းဟာတွေကပေါ်ပြီးတော့ကျင်းလာတာတွေများတယ်ကျင်းလာပြီးတော့မှပြန်ထည့်ပြီးတင်ရတာဖြစ်တဲ့အတွက်အယောင်ကျတော့သူ့ကိုမရှင်းဘူးဒီကြတဲ့တို့ကအဲ6ထိန်းတာပါမယ်အဲတယွင်းတို့ခေါ်တာပေါ့နော်တယွင်းတို့ပေါက်ပြားရှာတော့အဲ့ဒါကြီးကပါများတယ်ဆိုတော့ရောင်းတဲ့လူတွေနဲ့ဟိုတရွာလူတွေရောင်းတဲ့ဟာကျရင်တို့ကဆုံးရှုံးမရှိဘူးဒီဟိုတို့ကဒေတာလူခေါ်တာပေါ့နော်ဒေတာရောင်းတဲ့ခါကျတော့အဲ့အပေတွေများတယ်အဲ့ဒီမှာရှုံးကြတယ်
အခုချိန်မှာတော့ပြည်တွင်းအာလူဟာတပိတ်တာကို7,600ကျားဈေးပေါက်နေပြီးတရုတ်ဘက်ကနေတရားမဝင်ဝင်လာတဲ့အာလူကတော့တပိတ်တာကို7,500-950ကျားဈေးပေါက်နေပါတယ်။ဒါကြောင့်ပြည်တွင်းကတောင်းသူတွေအခက်ခဲတွေ့နေတဲ့အတွက်တရုတ်ဘက်ကနေတရားမဝင်ဝင်လာတဲ့အာလူတွေကိုအစိုးရအနေနဲ့ထိန်းချုပ်ပေးဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေတာပါ။မြန်မာနိုင်ငံကျပ်တုံနီကျပ်တုံဖြူနဲ့စဖိုးဆောင်တင်းနဲ့စိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးခေဟန်ကတော့အဲဒီလိုပြင်ပကလာတဲ့တင်းနဲ့တွေကိုရှင်ပြိုင်နိုင်မှုအတွက်ဘာတွေလိုအပ်နေတယ်လဲဆိုတာကိုတော့အခုလိုပြောပါတယ
်ပြည်တွင်းမှာတော့အဲ့လိုမျိုးကုမ္ပဏီကြီးတွေလိုက်ပေါ့ဧကအများကြီးစိုက်တာသိမရှိဘူးဒီတောင်သူတာမန်တပိုင်းတွေပဲများတာပေါ့အဲ့တော့ဒီတောင်သူပညာပေးဖို့ပဲအဓိကလိုတာပေါ့အဓိကတော့ဗျာစိုက်ပျိုးရေးပေါ့နော်စိုက်ပျိုးရေးနဲ့လေယာဉ်စိုက်ပျိုးဝန်ကြီးဌာနပေါ့အဓိကပံ့ပိုးတင်တာပေါ့ဘာဖြစ်လို့လဲဆိုတော့ဒီနည်းပညာနောက်ပြီးတော့ထွန်းနှုံးပေါ့နောက်ပြီးရင်ကျွန်တော်တို့ဒီဓာတ်ရောစာတို့ပုဒ်သဆေးတို့ပေါ့နော်တို့ဟိုအတုပတွေမရှိမှကျွန်တော်တကယ် quality ရှိတဲ့ဟာမျိုးသုံးနိုင်ဖို့ပေါ့ဒီထွန်းနှုံးနေမကောင်းရင်တော့ကျွန်တော်တို့သူတို့မရှင်းနိုင်ဘူးသူတို့တကယ်ကထွန်းနှုံးနေရဟိုကျွန်တော်တို့ရှိရတခါတလေတချို့ဟာတွေကတော့လောက်ပဲထွက်တယ်ဟိုဘက်ကတချို့ဟာတွေက3ဘုံ2ဘုံလောက်ပဲထွက်တယ်ပေါ့အဲ့လိုမျိုးတွေပဲဖြစ်နေတာထွန်းနှုံးကတော့ရမ်းကွာနေသေးတယ်အဲ့ဒီပုံမှာလိုက်ပြီးတော့ကျွန်တော်တို့ဘက်ကတောင်းသူတွေကလိုက်ပြီးရှင်းပြနိုင်ဖို့လိုတယ်ဒါမှမဟုတ်ကျွန်တော်တို့ဒီဟာအခုစိုးရင်တာ SME ဆိုလဲစိုးရင်ရတာပေါ့နော်ကြိုပြီးတော့ကျွန်တော်တို့ကာကွယ်တာတို့ဘာလို့တော့လုံနေတာပေါ့ဒီဆုံးဆွေးနွေးပွဲတွေเนาะဆင်မနာတွေเนาะအားဟိုပေါ့ဟိုအများကြီးလုပ်ပေးနေတာပေါ့ University ဆိုင်မှာလည်းတော့ short လုပ်တာပေါ့အဲ့တော့ဒါပေမဲ့ခုနလိုပေါ့ကျွန်တော်တို့ဘက်က energy တွေလည်းအများကြီးရှိနေသေးတယ်เนาะ business တွေအစပေါ့เนาะကျန်နေကျွန်တော်တို့ရဲ့လုပ်ကိုင်နေဇွန်းနေပေါ့ကျွန်တော်တို့ရုံးကိစ္စတွေမှာနောက်ကျွန်တော်တို့ export import သွားနေတဲ့အပေါ်မှာ logistics ကအစပေါ့เนาะအားလုံးဈေးတွေရန်များနေတဲ့ဟာတွေပေါ့ကျွန်တော်တို့ logistics ဆိုရင်ပြည်တွင်းမှာကြားရတဲ့ကုန်ကြမ်းဈေးနဲ့ကျွန်တော်တို့ချင်းကနေပြီးတော့ overseas သွားတဲ့သင်္ဘောကတွေနဲ့ဆိုရင်အများကြီးกว่าတယ် overseas သွားတဲ့သင်္ဘောကကျွန်တော်တို့ပြည်တွင်းမှာကွန်တိုင်နာတစ်လုံးကိုကုန်ကြတဲ့ဟာတဲ့ပြည်တွင်းကအနည်းဆုံး2-3ဆမှာရှိတယ်အဲ့လိုမျိုးတွေဒီဖြစ်နေဒါမျိုးတွေအားလုံးကိုရှော့ချနိုင်မှာဒါမျိုးတွေအားလုံးအကုန်လုံးရှင်ပြန်နိုင်အောင်လုပ်နိုင်မှာကျွန်တော်တို့အဲ့ AC တို့ဘာလို့ကြာရင်တတ်သွားမှာ
ဒါကြောင့်မြန်မာနိုင်ငံကတောင်းသူတွေအနေနဲ့ရေရှည်မှာဆုံးရှုံးမှုများအောင်အတွက်အထွတ်နှုံးတိုးအောင်စိုက်ပျိုးဖို့လိုအပ်နေတယ်လို့အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကပါအခုချိန်ကလေးကတောင်သူတွေကိုပူးပေါင်းကူညီပေးဖို့လိုအပ်နေတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါမြမခတ်တဲ့အေဂျင်စီကနေ POA ကိုပေးပို့လိုက်တာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာပါမကြခင်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နိုင်ခွဲရှိပြီမို့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူမှတ်အေးသနာကျော်နဲ့ထုတ်လုပ်သူမတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါရှင်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်မတော်ဒီနေ့ညဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီအင်းတင်မှာတွေ့ရှိခဲ့တဲ့ရုပ်လောင်းတွေကတာဝန်ကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံရွာသားတို့တက်ဖြတ်ခဲ့တာဆိုပြီးတော့ဒီအခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတမရော်ရဲ့စုံစမ်းစစ်ဆေးမှုရာတွေ့ရှိခဲ့တယ်ဆိုပြီးတော့ပြောလိုက်တာပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီနိုင်ငံတကာကဒီမြန်မာနိုင်ငံကိုဟိုပြောလာကြတာဝေဖန်ကြတာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးခြေလှမ်းနေတဲ့ပြောင်းလဲရေးဖြစ်စဉ်ကိုဘယ်လောက်များထိကရိုက်ခိုက်မှုတွေဖြစ်နိုင်လဲဆိုတာကိုကျမတို့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီမှာ MSS ဆိုတဲ့ဒီနိုင်ငံတကာနယ်စည်းမထားဆရာဝန်များအဖွဲ့ကလည်းပြောထားတာကဒီလိုမျိုးတပ်ဖြတ်ခံရတဲ့သူတွေဒီတေဆုံးသွားရတဲ့ဒီပြိပခါတွေမှာတေဆုံးသွားရတဲ့လူ 6,900 ထက်မနည်းတော့မှရှိရလို့လည်းပြောထားတာရှိပါတယ်။အခုဟာ10ယောက်ကိုတော့တပ်ဖြတ်တယ်ဆိုပြီးတော့ဒီအနာပိုင်းတွေကဝန်ခံတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုစစ်စင်ရေးတွေအတွင်းမှာဥရိမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ဒီလိုပြိပခါအတွင်းမှာလုံခြုံရေးအနာပိုင်းတွေတက်ဖြတ်တာကတဲ့ပထမဦးဆုံးသောရရှင်တယောက်ရဲ့စာတူတူလေးကိုဖတ်ပြချင်တာပါဒီရခိုင်မြောက်ပိုင်းမှာပဲလားဆိုတော့မဟုတ်ပါဘူးကချင်ပြည်နယ်မှာလည်းမပြောချင်တော့ပါဘူးဆိုတော့ဥလူခဲယူဆိုတဲ့သောရရှင်ကစာရေးလာပါတယ်ဟုတ်ကဲ့ဒါကြောင့်မလို့ဒီပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်သူတွေကဒေါက်တာခင်စောဝင်းကိုကျွန်မဒီမှာမေးခွန်းဟိုသူ့အစားမေးပေးချင်ပါတယ်ရှင်ဒီလိုမျိုးဟိုပြိပခါအတွင်းမှာတက်ဖြတ်တာကိုကျမတို့ VA Facebook စာမျက်နှာမှာတော့တော်တော်များများလာရေးကြတာကတော့အကျန်းဖက်သမားမလို့တက်ဖြတ်လို့ရတယ်ဆိုမျိုးရေးလာကြတာတွေလည်းတွေ့ရပါတယ်။ဒါကြောင့်မလို့လုံခြုံရေးအာဏာပိုင်တွေကဥရေပြင်ပအဲ့ဒီလိုတက်ဖြတ်မှုတွေကဟိုနိုင်ငံတကာမှရောလုံနေကြလာ။ဘာလို့လဲဆိုနိုင်ငံတကာကလည်းအကျန်းဖက်သမားတွေရဲ့အနေကိုနေ့စဉ်နဲ့အများရင်ဆိုင်နေရတာဆိုတော့လေအဲ့လိုအကျန်းဖက်သမားဆိုရင်တက်ဖြတ်လို့ရတယ်ဆိုတာမျိုးရှိပါလားရှင်ဖြေကြားပေးပါ။မ
ရှိပါဘူး။ဒါတော့မရှိပါဘူးနော်။ဒီကနေ့ဟိုတိုက်ပွဲဖြစ်လို့ကိုယ်ကတည်းကဒီကတည်းကပြင်ဆင်တယ်မျိုးလေအခုကဒီလိုမျိုးဖန်ထားတာဟိုလိုလည်းမရှိအောင်ဘူးနော်တုံမှန်းဖြစ်နေပြီတုံမှန်းဆိုတာကဟိုတပိတ်ကပါကနော်ဂျနီဗာကွန်ဗင်းရှင်းဆိုတဲ့ပြည်ရင်အကျိုးအရာကိုတုံမှန်းဆိုတာတောက်လို့မရဘူးနော်အဲ့မှာကွာတို့ရင်းနဲ့တတ်ခဲ့ပြီဆိုလို့ရှိရင်မှန်ပြီအဲ့ကြောင့်လို့တောက်မော်ရင်းနဲ့ဒီစာတတ်ခဲ့ပါရဲ့ဆိုတော့ဝိခန္ဓာကဒါမှန်တယ်နော်အခုပြောမယ်ဆိုလို့ရှိရင်ဂျမျိုးတွေကကွက်ပြုတ်ပဲနော်အခုကဟိုဖြစ်လာကြားလာပြီဖြစ်တာကောင်းလဲမြားပြီဒါကြောင့်တုံမန်းဆိုတာကိုတတ်လို့မရဘူးတော့ပြုတ်လုံးလုံးလုံးကြီးအဖြစ်နဲ့ကျူစာကိုသူဆောင်ရရတယ်အခုလိုတတ်တဲ့ဟာကဒီလုံးဝကိုပါပါတယ
်ဟုတ်ကဲ့ဒေါက်တာခင်စောဝင်းပထမဖြေချပေးတာကျေးဇူးတင်ပါတယ်နောက်ပိုင်းမှာပြန်ပြီးတော့ဒီဆရာကိုလည်းမေးမြန်းတော့တော်ရချင်တယ်အားဒါရဲ့မေးမြန်းချင်တာတွေရှိပါတယ်ရှင်ဟိုခုနကပဲဆရာခင်စောဝင်းပြောသွားလို့ပါဒီတက်ဖြတ်တယ်လို့ဒီတမရသာတချို့ပါဝင်ခဲ့တယ်ဒီတက်ဖြတ်မှုမှာဝန်ခံပြီးတော့ဒီပြောဆိုလိုက်တာကတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမနေ့ကတောက်ကြနေမှာပဲဒီမြန်မာနိုင်ငံကိုလည်းပဲရောက်ရှိနေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ရှင်ဒါကိုပဲလည်းထောက်ပြပြီးတော့အမေရိကန်တမ်မတ်ကြီးကလည်းဒီလိုမျိုးဟိုဝန်ခံလိုက်တဲ့အပေါ်မှာဟိုကြိုးစိုးကြောင်းသူကပြောကြားသွားခဲ့တာရှိပါတယ်အဲဒီမှာကျွန်မကနောက်ထပ်ဟိုပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ယောက်နဲ့မိတ်ဆက်ပေးခြင်းပါတယ်တဦးကတော့ကိုမြင့်ကျော်ဖြစ်ပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်ပါ။နောက်တဦးကတော့ကိုတက်ဆွေဝင်ပါ။လူငယ်နဲ့လူမှုတဟဆာတာဖော်ဆောင်ရေးစင်တာကပါ။ဒီမှာကိုမြင့်ကျော်ကိုပထမအရင်မေးချင်ပါတယ်။ခုနကတော့ပြောသွားသလိုပေါ့လေ။ဒီစစ်စင်ရေးအတွင်းမှာဥရိမဲ့တက်ဖြတ်မှုလောက်တာကပြုပြင်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံတီဘလောက်ထိဟိုတက်ရောက်မှုရှိတယ်လဲဆိုတာကိုမြင့်ကျော်သုံးသပ်ပေးပါရှင်။ကိုမြင့်ကျော်ကြားရပါလားရှင်။
ကျွန်တော်တို့ဟုတ်ကဲ့ကွန်မြူနတီတုံးသက်ပြပါရှင်ကြားရပါလားဟုတ်ကဲ့ဟုတ်ကဲ့ဒီကိစ္စမှာနိုင်ငံတကာမီဒီယာတွေရောနောက်အစိုးရတွေရောပေါ့နော်နောက်ကလူခွင့်ဖွဲ့တွေကဒီမှာလူခွင့်ချုပ်ဖောက်မှုတွေဟိုရှင်းလင်းတဲ့နေရာမှာအင်အားစမ်းတမ်းတုံးမှုတွေရှိတယ်လို့ဒီဆွဆွဲချက်တွေရှိနေတယ်ပေါ့နော်ဒီနေရာတွေကိုဝင်လင်းမြင်တာမှုရှိစွာနဲ့ဟိုမီဒီယာတွေကိုရောနောက်နိုင်ငံတကာကုလလိ
န်နေရာကိုပို့ကြီးထွားနေတာပေါ့နော်ဆိုတော့အခုလိုဒီကိစ္စကဒါပထမဆုံးဝန်ခံလိုက်တဲ့ကိစ္စကဒါကတော့လမ်းပွင့်သွားတယ်လို့ပြောလို့ရတယ်ဒါပေမဲ့ဘယ်လောက်ထိဟိုအဲ့လိုဟာမျိုးတွေကိုမီဒီယာတို့ကိုသွားဖွင့်ပေးမလဲဟိုအဖွဲ့အစည်းတွေကိုစစ်ဆေးခွင့်ပေးမလဲပေါ့နော်သက်တည်ပြဖို့ဆိုတာတကယ်တမ်းမဖြစ်ဘူးဆိုရင်သက်တည်ပြဖို့ဆိုတာလာပြီးတော့စစ်ဆေးဟိုကြီးစုလို့ရတယ်ဆိုတဲ့ဟာမျိုးကိုဟိုဖွင့်ပေးဖို့အရေးကြီးတယ်အဲ့လိုမှမဟုတ်ရင်တော့ဒီစံတရားနဲ့ဒီဆွေးဆွေးချက်တွေနဲ့ဟိုကုလသမဂ္ဂလိုမျိုးနိုင်ငံတကာအော်ဒင်းလိုမျိုးမှာဟိုဆွေးနွေးရတာ၄နောက်တစ်ခါတော့ဆုံးဖြတ်ချက်တွေအဲ့ဒါတွေကမြန်မာနိုင်ငံရဲ့ဟိုတန်တမာကြီးရောနိုင်ငံတကာမျက်နှာစာမှာရောနောက်ဒီပြည်တွင်းမှာပါအဲ့ဒီတက်ရောက်မှုတွေအားလုံးကိုတက်ရောက်ပြီးတော့ဒီဟိုဒီမိုကရေစီအတွင်းကြောင်းကူးပြောင်းရေးကိုနှေးကွေးစေနိုင်တယ်ပို့ပြီးတော့ကြံ့ညာစေနိုင်တယ်ဟုတ်တချို့တော့အခွင့်အလမ်းတွေကိုပိတ်သွားစေနိုင်တယ်ပေါ့နော်ကျွန်တော်တော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ကိုမြင့်ကျော်ဖြေစားပေးတာကျေးဇူးတင်ပါတယ်ဟုတ်ကဲ့ကိုသက်ဆွေဝင်းကိုကျွန်မဒီမှာမေးချင်ပါတယ်ကိုသက်ဆွေဝင်းကလူငယ်နဲ့လူမှုသဟဇာတာဖော်ဆောင်ရေးစင်တာလူငယ်တွေနဲ့လက်တွဲပြီးတော့ဒီဒီမိုကရေစီအပြောင်းလဲဖော်ဆောင်ရေးအတွက်လည်းလှုပ်ဆောင်နေတဲ့သူမလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူငယ်အတိုင်းဝိုင်းမှာရောဘယ်လိုအမြင်ရှိပါလဲဟိုဒီကျွန်မ Facebook မှာတွေ့ရတဲ့ comment တွေတော်တော်များများမှာကဟိုဒီကိစ္စကဒီတက်မတော်ဘက်ကတိုင်းပြည်ကိုကောက်ဝဲတာပဲလေကောက်ဝဲတင်တယ်လှုပ်တင်တယ်တိုင်းပြည်အတွက်လုပ်နေတာနိုင်ငံတကာရဲ့ဒီဝေယောင်ဆက်ဖက်မှုပြောဆိုဝေဖန်မှုတွေကလုံးဝအရေးမကြီးပါဘူးလို့ပြောကြတာတွေလည်းတော်တော်လေးကိုရေးလာကြတာတွေ့ရတယ်ဆိုတော့ဟိုကိုသက်ဆိုဝင်ပြောကြည့်နားထောင်ကြည့်သမျှလူငယ်တွေကရောဘယ်လိုထင်ပါလဲဒီကိစ္စပေါ်မှာ
ဟုတ်ကဲ့ဒီမှာရောနှစ်ပိုင်းရှိရလို့ဒီလူငယ်တွေရဲ့မှာဆိုလို့ရှိရင်ဒီတက်ကြလို့ကြားလို့လူငယ်တိုင်းဝိုင်းရှိရပြီးတော့လို့ရှိရင်ပုံမှန်ဒီတာမန် GDP တွေရဲ့လူငယ်ရှိရနိုင်ငံလေးတက်ပြီးတော့စိတ်ဝင်စားလူငယ်ရှိတယ်တို့လေဒီဝင်ကြတိစားဆိုပြီးဖြစ်လာတဲ့ကံမှာဒီဒီဒီတွေထဲမှာကဒီဝင်ကြဆိုတာကိုဒီလုံးဝမဲ့ဒီတော့နေရာဒီကျူးကျော်လာရင်ပြတ်တယ်ဆိုတာမျိုးကဒီဟိုအဖေရမီဒီယာတွေကရောပြောလို့ရှိရင်ဒီနေ့မီဒီယာတွေကရောဒါမျိုးကိုအဲ့လိုပုံပေါ်ပြီးတော့ကျူးကျော်မှုတွေနဲ့ပုံပေါ်ပြီးတော့ကြီးလာကြတဲ့အခါကျတော့ဒီတစ်ဖက်လေးဖြစ်သွားတဲ့ပုံစံမျိုးပေါ့နော်ပြီးတော့ဒီတရင်ရအဲ့တော့ဒီတရင်ဆိုကြည့်ရဖို့ရှိရတာလေဒီအဖေရဒီတမန်ရိုးဆိုင်လို့ဟာမျိုးတူရလို့ရှိရင်ဒီတူအတမရိုးကထုတ်တဲ့ဒီလိုဟာမျိုးတူရလို့ရှိရင်ဒီ information comedy ထုတ်တဲ့ဟာမျိုးလို့ရဖြစ်တဲ့ခါကျတော့အစိုးရဘက်ကနေလည်းရခဲ့ပြီးပြည်ရဲ့တင်းလို့ရခဲ့တဲ့ခါကျတော့တော့ဆိုတော့ဒီလူတွေကိုဟိုပြည်ပြည်ရတော့လည်းမပြည်ပြည်ရတော့လည်းကျွန်တော်တို့ဒီမှာကဒီ range ရိဖူလာမိုးပြရဖြစ်ပါလားဆိုတဲ့ဟာမျိုးကိုရှောင်ဝင်နေကြတယ်ကအဲ့ခါကျတော့ဒီဝင်ကြရီကိုတတ်တယ်သူဖြစ်ဖြစ်သူမဝင်ကြခဏိပြင်နေရဖြစ်ဖြစ်ဝင်ကြမိမတွေဒုက္ခရောက်နေကြဒီဝင်ကြရီမိအောင်နေရဖြစ်ဖြစ်ဒါမျိုးကိုလူကရေးချာဘူးတော့မှတနာကောင်မှမသိဘူးဒါရီကသူဒုက္ခရောက်နေကြပါလားဆိုတာလေခံစားကောင်မှမသိဘူးအဲ့ဘုံမြင်နေရဟိုသူကဒီကောင်ကြီးပြည်ကောင်ကြီးဆိုတာဆိုတော့ကျွန်တော်တို့ဒီမှာရှိတဲ့ဒီလူငယ်ကြီးပေါ့နော်ဒီလူငယ်ကြီးကြားထဲမှာလေကျွန်တော်တို့ဒီလူသားဆန်လုံးတွေလေတောက်ဆုံးကုန်လာတယ်ပြီးတဲ့ခါကျတော့ဒီကျွန်တော်တို့တွေကဒီကိုကြီးကိုယ်တိုင်ဒီပြည်နယ်ကြီးအကျန်းဖက်ဝါတာအားပြီးတော့အပင်မလို့ဒီဒါမျိုးဒီဟိုတက်ဖြက်ဖြက်ကိစ္စတွေကတကယ်ဖြစ်နေတယ်ဆိုတာမျိုးကြီးဖြစ်လာတယ်ဖိတ်ချက်တွေလည်းခတ်ထန်လာတယ်ပြီးတဲ့ခါကျတော့ဟိုတက်ကဟိုဒီမှာအားပြီးဖြစ်လာတဲ့ပုံစံမျိုးကြီးကဒီဝေးစင်းမှလည်းကောင်းပြန့်နေရရှိတယ်ဒါကျွန်တော်ဒီပုံမှန်လူငယ်တွေပေါ့ဒါပြင်ကျွန်တော်ဒီရဲဘက်ဖွဲ့စည်းရလူငယ်တွေမှလည်းရုပ်ရည်လည်းဒီအဖူရရဲ့ဝါရဖြက်နေဟာကိုကြုံရမြင်ရှိတယ်ကျွန်တော်ဒီလူငယ်တွေမှပြန့်နေတာကျတော့ဒွေးစင်းစားဖူရကိုလူမျိုးဒီမျိုးဖွဲ့ရဲဆာလို့ရှိရင်မဖင်ဖြစ်တဲ့အတွက်ကြောင့်မို့လို့လည်းထပ်ပြီးတော့ဒီလိုကြမုံနေကြတဲ့မုံနေရလေးရှိနေတာကြတော့ဒါတွေကဒီတို့လူရှင်သနာပြမလို့ဘူးဆိုရဲအမြင်တွေကလူငယ်တွေမှလည်းရှိနေကြရဲ့ဗျအဲ့တော့ဒီရဲဘက်ခွေကြီးကလူငယ်တွေတက်ကြွလို့စားလို့လူငယ်တွေကတော့ပြန်ပြီးတော့ဒီလိုကိစ္စမျိုးတွေကျွန်တော်တို့ပြောဖို့မယ်ဒီဖိတ်ခေါ်တာကိုစိတ်သက်စီရတာဆန်ကြုံနေပေါ့ moral value တွေပေါ့ဒါတွေကိုကျွန်တော်ပြန်ပြီးတော့ဒီလူငယ်တွေအချင်းချင်းမှာပြန်ပြီးခေါ်ကားပြုလို့လုပ်တယ်ပြန်ပြီးတော့တက်မတ်တီဆောင်ပြုလို့လုပ်တယ်ဆိုတာတွေကတော့ကျွန်တော်တို့ဒီအပိုင်းလေးကဒီဒီမနိုင်ငံမှာဖြစ်နေတဲ့ဒီလူငယ်ရေးအခြေအနေကိုကြည့်ပြီးတော့သိတာပါလေဗျ
ဟုတ်ကဲ့ရှင်အဲ့ဒါကဟိုဒီနိုင်ငံတကာရဲ့ဟိုဝေဖန်ပြောဆိုမှုတွေနိုင်ငံတကာကဘာပြောလာမလဲနိုင်ငံတကာဘယ်လိုတုံ့ပြန်လာမလဲဆိုရဲဟိုအပိုင်းတွေမပါဘဲနဲ့တောင်မှမြန်မာနိုင်ငံနဲ့ဟိုဒီပြောရတော့လူငယ်တွေအเจ้าမှဖြစ်နေတဲ့တက်ရောက်မှုပေါ့နော်အဲ့တော့ဒီအနာဂတ်အတွက်တိုင်းပြည်တွေမှာအရေးကြီးဆုံးကလည်းလူငယ်တွေလို့ဆိုထားတော့ဒီ
ဒီလူငယ်တွေကိုယ်တိုင်ကအဲ့လိုမျိုးခုနပြောသွားသလိုဟိုဒီအကျန်းဖတ်မှုဆိုပေမဲ့လည်းအကျန်းဖတ်သမားတွေကိုတော့တတ်တဲ့နေဆိုတော့အပိုင်းကိုကိုယ်တိုင်ကဒီအကျန်းဖတ်မှုအားပေးတယ်လို့ထောက်ခံတဲ့သဘောမျိုးတွေ့ရတော့ဒီနိုင်ငံတိုင်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကဒီအကူရမဲ့လူငယ်တွေပုံမှန်လည်းတက်ရောက်နေတယ်ဆိုတော့အဲ့ဒါကဒီရေးရှိမှတိုင်းပြည်အတွက်ဘယ်လိုတက်ရောက်မှ ဟုတ်ကဲ့ဟုတ်ကဲ့ရှင်အခုဒီလူငယ်တွေပိုင်းကနေပြောမြင်နေရှိတာကိုပြောပြပေးတာကျေးဇူးတင်ပါတယ်ဒီမှာဆရာခင်ဆောင်ဝင်းကိုတစ်ခေါက်လောက်ပြန်ပြီးတော့မေးခြင်းပါတယ်ရှင်ဟိုဆရာခင်ဆောင်ဝင်းကခုနကနိုင်ငံတကာမှာတော့ဒီအကြံဖက်သမားတွေကိုကင်တွေ့ရမှာအဲ့လိုမျိုးဥရိမဲ့တက်ဖြတ်လို့မရဘူးလို့ပြောတယ်အခုဗမာနိုင်ငံမှာတော့အခုဖြစ်သွားခဲ့တယ်ဆိုတာလည်းဒီဟိုမြန်မာဟိုတ
ya dah berpihak bersama yang kau kali, no? Kami acara pada masa no, terbalik macam ni apa kau ni? Ah, lepas tu kan dia macam niu pok. Di dulu dia aku, kita ni ni pihak ni di, di luar dia pihak ni di. Acara pada masa mahuk dia yang kau ni pihak ni. So dah aku terus kongsi ada ni, no? Ayat cima, dah we si dia, dah malu ayat si apa tu ni, no? Tu kau kena ni, tak ayat si apa tu ni, tu mat. มีไอ้ตาวชื่อนี่บาเอ้เนาะแล้วเสร็จแล้วเนี่ยที่ว่าอาจารย์ท่านมาบาสุดแล้วเนาะนะพวกเนี่ยก็ที่ตัดไปจอดอยู่แล้วเสร็จตะลงไม่หาปูแล้วเดี๋ยวไปซ้อนสัตว์ชื่ออะไรเนี่ยครับล่ะถ้าพวกตัวเนี่ยก็ที่เดียวมันสรุปเสร็จก็โหเตียอยู่ในบาดิกูก็เปลี่ยนเสียที่ไหนแม้ชื่อเนี่ยมันชื่ออะไรก็ไม่รู้ตัวก็อีกตอนที่ให้ชื่อสัตว์เปลี่ยนเลยเนาะอ่ะทีนี้ว่าเนาะ
รู้ก็จะเริ่มใช้ขึ้นเลยรู้แล้วก็ลาเพลย์รู้อาจารย์เป็นมาสุดยอดยังต้องรู้ไม่อยากรู้เนาะสรุปคำอย่างสุดเสียงเนี่ยต้องดูเลยเนี่ยโอ้ช่วยมาทำเลยโอเคแล้วก็คำอย่างสุดเสียงเนี่ยต้องดูเลยเนี่ยโอ้ช่วยมาทำเลยโอเคแล้วก็คำอย่างสุดเสียงเนี่ยต้องดูเลยเนี่ยโอ้ช่วยมาทำเลยโอเคแล้วก็คำอย่างสุดเสียงเนี่ยต้องดูเลยเนี่ยโอ้ช่วยมาทำเลยโอเคแล้วก็คำอย่างสุดเสียงเนี่ยต้องดูเลยเนี่ยโอ้ช่วยมาทำเลยโอเค
ဆိုရပုံနဲ့အနေထားတစ်ခုဖြစ်ပါတယ်။ဟုတ်ကဲ့ဆရာအခုပြောသွားပါတယ်သူတို့တွေကဒီတကယ်တမ်းကျတော့ယူအားသားတွေပေါ့နော်ဟိုတက်ဟိုဇာအကျန်းဖက်သမားဆိုတာလည်းတေချာမသိဘူး။အကြိမ်အကျန်းဖက်သမားဆိုတာတေချာသိတဲ့အချိန်မှာရောအကျန်းဖက်သမားကိုဖမ်းမိတယ်ဆိုရင်ဘယ်လိုလုပ်ရမလဲရှင့်။ဒါဆိုလို့ရှိရင်လည်းအတက်လည်းဆုံးတော့ပြောရချင်တော့ဒီကျူးပရိုဆက်ဆာလောဆိုတာပေါ့နော်။ဘုရားရဟန်းကို ဆိုလို့ရှိရင်နောက်တော့မပို့ရမယ်ဒါလို့ရဲနဲ့ကိုအားရမယ်ခင်ဗျာဟာအခုကစင်ကြီးပြပြအများကြီးပဲ ဒါလို့လည်းသူကပြောတယ်နော်ဒီခိုင်းမာနေမကောင်ချမ်းညာတာဖြစ်ကြတယ်အဒီလိုရှုပ်တယ်ဘာလို့လဲဆက်ပြီးတော့ဆက်ချင်းဆက်ဆင်းရအောင်ပဲရှင်းပြလိုက်စရာမျိုးပေါ့လေဆက်ဆောင်ရတာလို့အများကြုံရပဲ no prisoner ဆိုတယ်ကောင်တို့နော
်ဟုတ်ကဲ
့ပုံမှန်ကိုလက်မခံဘူးပုံမှန်မျိုးကတော့ယူတော့ဘူးပုံမှန်မျိုးကတော့မထားတော့ဘူးဆိုတော့ပုံစံမျိုးရှိနေတယ
်ဟုတ်ကဲ့ပါက
အင်းမနာကိုအကြီးကျန်တဲ့အလေးထားတစ်ခုရှိပါတယ်ပြောလို့ဆိုရှင်မြတ်ပြမဒီဖြစ်တဲ့ဟာကအခုကပေါ်လာတာအင်းမနာကိုချက်ရကောင်းပါတယ်ဆက်ဆက်တော့ပါ
โอเคดร.ခင်ဗျာဝင်းတုံးသက်ပေးတာပါပင်နိုင်ဆွေးနွေးတဲ့သူ၃ရာစလုံးအမ်ပနာမနေနဲ့မိခွန်းနေမိပြီးသွားတော့ဒီပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုကျွန်မလေးလိုက်မော်တင်ပါမယ်ပထမဦးဆုံးမြန်မာနိုင်ငံရေကိုစိတ်ဝင်စားစောင့်ကြည့်နေတဲ့ဖင်လန်ကတော့ရရှင်ကိုငိမ့်ချန်ဝင်ပြီးတော့ဆွေးနွေးလို့ရပါတယ်ပင်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်ဟိုမိခြင်းတာလည်းမိလို့ရပါတယ
်ဟာအရင်ဆုံးကကျွန်တော်ဒေါက်တာခေဆောင်ဝင်းရောကိုမြင့်ကျော်ကိုတက်ဆွေဝင်းရောကျေးဇူးတင်ပါတယ်ဒီလိုအကြောင်းတရားတွေနဲ့အုပ်ချုပ်ထားတဲ့နိုင်ငံမှာဒီလိုအမှန်တရားကိုပြောတဲ့အတွက်ကျွန်တော်ကျေးဇူးတင်တာပါတော့အထူးသဖြင့်ဒေါက်တာခင်စော်ဝင်းကိုပေါ့အခုကကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ကိစ္စတွေဟာတွေအကုန်လုံးကအခုစစ်တပ်ဆိုလို့ရှိရင်အများစုကပေါ့နော်ဗုဒ္ဓဘာသာတွေဖြစ်နေတယ်အဲ့တော့ဒုတိယ is is တဲ့ဆိုတဲ့အဖွဲ့ပေါ့ဒီအစ္စလာမ်အစွန်းရောက်အဖွဲ့တဲ့ဆိုတဲ့ဗုဒ္ဓဘာသာအစွန်းရောက်အဖွဲ့တွေဆိုပြီးတော့အခုနိုင်ငံတကာမှာသုံးနှုန်းလာပြီသုံးနောက်လာတဲ့ခါကျတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့သိခါရပြရမရှိသလိုဖြစ်ကုန်တော့မယ်။နောက်တစ်ချက်ကစစ်တပ်ကအကြမ်းဖက်သမားလို့သတ်မှတ်တဲ့ဟာကိုနိုင်ငံတကာကဘယ်တော့မှမယုံဘူး။ဘာဖြစ်လို့လဲဆိုစစ်တပ်ကကချင်းဆိုလဲသူနဲ့မတည့်လို့ရှိရင်အကြမ်းဖက်သမားသတ်မှတ်လိုက်တာပဲ။ကရင်ဆိုလဲသတ်မှတ်လိုက်တာပဲ။အဲ့တော့အကြမ်းဖက်သမားဆိုတဲ့သတ်မှတ်တဲ့ဟာတွေအကုန်လုံးကိုတည်းကလွဲသလိုဖြစ်နေတဲ့အပြင်မှာအခုအစိုးရကနေပြီးတော့ဟိုဘယ်လိုပြောမလဲတိုင်းပြည်ရဲ့ဒီမိုကရေစီအရွေးအပြောင်းအလဲပါညာ2008တည်းပြောပြီးတော့စစ်တပ်ကိုကာကွယ်လို့ဖြစ်တဲ့ခါကျတော့ဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကလည်းအမှန်တကယ်ပြောရင်ရကြရမရှိတော့ဘူးကျွန်တော်တို့နိုင်ငံဒေါ်ဆန်းစုကြည်နဲ့တိဆောက်မယ်ဆိုပြီးတော့လူထုအကုန်လုံးကကြီးမှန်းထားတာဒေါ်ဆန်းစုကြည်ပါရကြရမရှိတော့ဘူးဆိုရင်ကျွန်တော်တို့နိုင်ငံကလည်းပြတ်ဖို့ပဲရှိတော့တယ်အဲ့တော့နောက်လူထုကပြောကြတယ်ဗမာပြည်ကတရုတ်ရင်ဝင်လဲရောက်တယ်တရုတ်ရင်ဝင်လဲရောက်အောင်ပြည်သူကလောက်တာမဟုတ်ဘူးစစ်ရသည်ဝက်ကောင်တွေကလောက်တယ်ရာဇဝတ်မှုကျူးလွန်တဲ့လူတွေကလောက်တယ်အမျိုးသားရေးအစွန်းရောက်တွေကလောက်တာအဲ့တော့ကျွန်တော်တို့ဟိုနိုင်ငံတကာမှာမျက်နှာမပြတ်တာတက်တာထားကျွန်တော်တို့ဗမာပြည်သူတွေကိုယ်တိုင်းနဲ့လည်းအကုန်ဒုက္ခရောက်နေတာဒါဟုတ်တော့တစ်ချိန်မဟုတ်တစ်ချိန်ဟိုတိုင်းပြည်မှာအကြောက်တရားကင်းကင်းလေးနဲ့တော့လူတွေအမှန်တရားဘက်ကယက်တီလစ်နေလို့ပဲကျွန်တော်ပြောချင်ပါတယ်မအေးတနာကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့ဒါတော့ဟိုစာကိုငိမ့်ချန်ဖင်လန်ကနေပြောဝင်ပြောဆွေးနေတာပါကျွန်မအခုပခုတ်ကူကနေပြီးတော့ဒီဆက်တွယ်လာတဲ့ကိုခင်မောင်တွင်သူကအစောပိုင်းမှာဆက်တွယ်လာပြီးတော့သူ့ကိုမေးမြန်းထားတာရှိပါတယ်သူပြောထားတာလေးကိုကျွန်မဖွင့်ပြချင်ပါတယ်ရှင်မဆုမုံဖွင့်ပြပေးပါနော်
တော့ဒီကောင်ကတော့တောင်းတည်းအနာကမင်းမင်းကြည့်ပါရဲ့ဒီလိုကြီးညနေချိန်များအစိုးရကြီးပြောဆောင်ချိန်များကိုလည်းတက်စီတက်စီခံရလို့ဖြစ်ပါရဲ့အစားထိုးများတော့ဆုံးဆုံးများတော့ဖြစ်ပေါ်နေပါလေနိုင်ငံကြီးအကူအညီထောက်ခံမှုများဆွံ့ညွတ်ရသည်အန်အေဒီအစိုးရကြီးရှိဝဲရန်ရာကြီးတွေညောင်းနေတာတော့တိုးတက်မှုဒီလိုနှိမ့်ခွင့်စီသည်တရုတ်အရှားနဲ့အာရှနိုင်ငံများကိုလည်းအထူးအကူအညီရသည် UN နဲ့တာဝန်ဆက်ဆံရေးများလည်းပြသခဲ့ရပါသည်ခင်ဗျာ
ဆိုတော့ဘလိုနည်းနဲ့ဟိုဖြည့်ရှင်းနေတယ်လို့ထင်လဲပြည်သူတယောက်အနေနဲ့
အဲ့ဒီဟာကိုဖြည့်ရှင်းမှုဆိုရင်တော့ပြည်မှန်ရောက်ဖို့လိုရခင်ဗျာပြည်မှန်ဆိုတာတော့နိုင်ငံအားလည်းလက်ခံနိုင်ပြည်မျိုးဖြစ်လို့လိုတယ်သူတို့လူများလည်းဒါဝန်ခံပြည်မှန်ကိုဝန်ခံပြီးတော့အစိုးရဘက်ကလည်းဒီအကြည့်ချက်ကိုနိုင်ငံအားနဲ့ဒီမောင်တန်းကိုဖြည့်ရှင်းနိုင်တဲ့ဒီချင်းနဲ့ရှိရမှာခင်ဗျာတောင်းဝင်ချင်းကအရင်ကင်းနေသူတွေဆိုတော့ဒါချစ်လို့ရတော့အရေးကြီးဖို့တော့တရားမယ်ခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်လို့လေအခုလည်းဟုတ်ကဲ့နော်ဟိုလေဒါအမှန်ကန်ဖြစ်အောင်နိုင်ငံညနေတာအမှန်ပဲဖြည့်ရှင်းပေးလို့တို့မယ်ခင်ဗျာကျွန်တော်ပုံဝင်ကြည့်မှာတော့အခုအဒီရခိုင်ကိစ္စကြောင့်အစိုးရရဲ့ဟန်ချက်ပြတော့ရဲ့ဆိုလေမြန်မာပြည်ထောက်ပြမှုရဲ့ဒုတိယဖြစ်တာပေါ့လူကြီးမှလည်းအမှန်အကြီးဒီအစိုးရရဲ့အနေချက်တွေကိုတော့ပြည့်ရတယ်ဆိုလို့ကြည့်တော့အဲ့ဒီအစိုးရကြောင့်ပါလေဒါလည်းဒီမှာနေရလို့ပဲကျွန်တော်ယူဆတယ်ခင်ဗျာအဲ့ဒီတဲ့အစိုးရကြောင့်မှာဟန်ချက်မနေတဲ့ကြောင့်လက်မောက်ကြီးတဲ့ကြောင့်တဲ့ရဲ့အော်အခုအဆောက်လုံးမချနိုင်ဖြစ်နေပါလေမြန်မာပြည်ရဲ့စီးပွားရေးရောလူရောနိုင်ငံကရေးပါရေးလာမှာလေဒီချနာကိုအကောင်းဆုံးဖော်ထုတ်ဖို့အတွက်ခက်ခဲနေပါလေခင်ဗျာဒီအချိန်မှရောက်အောင်ဒီကျွန်တော်ဘယ်လိုလုပ်မလဲဆိုတာယူနိုင်ငံအတိုင်းမှာလက်ခံလာအောင်ဘယ်လိုလုပ်မလဲဆိုတဲ့အချိန်ရောက်အောင်ဒီတော့ညှိအောင်ပေါ့ခင်ဗျာတက်နေ
โอเคดาก็โหปะคอกกูก็กูเข้ามาเลยဝင်ပြီးတော့ဆွေးနေတာပါဒီမှာသူကဒီလိုကိစ္စမျိုးဖြစ်ရှင်းဖို့ဆိုရင်ねဟိုဒီကိစ္စတွေ verify လုပ်ဖို့နောက်ထပ်ကိစ္စတွေကိုလည်းထပ်ပြီးတော့ဟိုစုံစမ်းစစ်ဆေးဖို့အတွက်ကဟိုမှန်မှန်ကန်တဲ့သတင်းတွေရရှိဖို့လိုအပ်တယ်လို့ဆိုပါပြောသွားပါတယ်ကျတော့ကိုမြင့်ကျော်မေးခြင်းပါတယ်ဟိုဒီလိုအပိုင်းမှာဟိုမှန်ကန်တဲ့သတင်းရရှိဖို့အခုလောလောဆယ်နောက်ဆုံးအချိန်နေပေါ့နော်ဟိုဒေတာမရောကလည်းဒီကိစ္စကိုဝေခံလိုက်ပြီးဆိုတော့နောက်ဆက်တွဲဘာများဆက်ဖြစ်လာပါလဲနည်းနည်းလေးပြောပြပေးပါရှင့်
အခုချိန်ကြီးကတော့ဒီသတင်းရယူခွင့်နဲ့ပတ်သက်လို့ကတော့သူးသွားကြဘာမှပြောင်းလဲမရှိသေးဘူးပေါ့နော်။ဟိုကျွန်တော်တို့ဒီရခိုင်မှာဟို2016ခုနှစ်အောက်တိုဘာမှာဖြစ်တဲ့ပထမအကြိမ်ရေစခန်းကင်းစခန်းတွေတိုက်ခိုက်ဆန်ရပြီးကြတဲ့ကသတင်းမီဒီယာတွေကိုဟိုတွားခွင့်ပေးပါပေါ့နော်။တွားခွင့်ပေးပါဆိုတာမတားဆီးတာပါနဲ့ဟိုတွားယူတဲ့အခါမှာလဲလိုအပ်တဲ့လုံခြုံရေးအကာအကွယ်မျိုးကိုပေးပါပေါ့နော်။တန်းနဲ့တွဲပြီးတော့တွားမှာကိုပြောတာမဟုတ်ပါဘူး။တစုံတရာအနေပြုလာတာမျိုးရှိရင်ရဲတို့ကြည့်မယ်တချို့နေရာမှာလည်းတက်တယ်ကြည့်မယ်အဲ့ဒီခါမျိုးမှာဒီသတင်းမီဒီယာသတင်းလုတ်တယ်ဆိုတဲ့ဟာကိုအတိမတ်ပြုဖို့အကောက်ွယ်ပေးဖို့အဲ့ဒါမျိုးကိုအဲ့ဒီချိန်တည်းကတောင်းဆိုခဲ့တာပါဒါပေမဲ့2016ပြည်စမှာလည်းဟိုပုံမှန်လင်းလင်းဆန်သွားခွင့်မရအောင်အစိုးရစီစဉ်တဲ့သတင်းစီးစဉ်တွေပဲရှိတယ်အဲ့ဒါမျိုးကလည်းဟိုတစ်လမှာတစ်ခါနှစ်လမှာတစ်ခါနောက်တစ်ခါတော့ဟိုခေါ်သွားတဲ့နေရာတွေကလည်းသူတို့တတ်မှတ်ထားတဲ့နေရာလိုမျိုးတွေခေါ်သွားတယ်နောက်တစ်ခါတော့လူအကန့်အသတ်တွေရှိတယ်အဲ့တော့သွားသတင်းသမားတိုင်းသွားကျင်ရင်သွားလို့ရတဲ့ဟာမျိုးပြည်တွင်းရောပြည်ပအောင်အဲ့ဒါမျိုးခွင့်ပြုပါဆိုပြီးတော့2016အောက်တိုဘာကိစ္စနောက်ပိုင်းကလေးတောက်လျှောက်ပြောခဲ့တယ်။ဒါပေမဲ့ပြီးခဲ့တဲ့2019ဒီအောက်တိုဘာဖြစ်တော့လေပိုပြီးကျင်းကျပ်လာတဲ့အဲ့ဒီကြားထဲမှာလည်းတားမြစ်တဲ့စာတွေဟိုတမရယုံရဲ့ဟိုညွန်ကျုပ်ကလက်မှတ်ထိုးရတဲ့ဟာမျိုးတွေကိုပြည်နယ်ဆိုရောက်ပို့တာဒါတော့ဟိုအများကိုကြီးညာတာမဟုတ်ဘူးတို့ပေမဲ့ဟိုတချို့တွေဒီစာကိုတွေ့ခဲ့ရတယ်ဆိုတော့ဒါကြောင့်ဒီသတင်းသမားတွေကဒီကိစ္စကိုစီးပြီးနဲ့ဒါသတင်းတွားယူလို့မရအောင်အစိုးရရဲ့ခီးစဉ်ရှိမှပဲတွားယူလို့ရတယ်ဆိုတဲ့အနေအထားမျိုးဖြစ်နေတာအခုချိန်ထိပဲပေါ့နော်အခုလက်တလုံးမှာတော့ဒါကောင်စီရဲ့ခီးစဉ်တစ်ခုစီးစဉ်နေဒါလည်းအကန့်အသတ်တွေနဲ့ပါပဲဆိုတော့တကယ်တမ်းဆိုရင်တော့ဒီတဲ့အစိုးရအနေနဲ့ဒီတွားတဲ့ခါမှာသတင်းသမားတွေပေါ်မှာကြောက်မဲ့အန္တရာယ်ဘယ်ကလာတဲ့အန္တရာယ်ပဲဖြစ်စေပေါ့နော်ကာကွယ်ပေးနိုင်တဲ့ဟာတတ်နိုင်သမျှကာကွယ်ပေးဖို့လိုအပ်ပါတယ်အဲ့ဒါမှသာလေဟိုလွတ်လပ်တဲ့သတင်းမီဒီယာတွေကပြောမှတယ်နိုင်ငံတကာဖွဲ့စည်းတွေရောဟောလာဟိုနိုင်ငံတကာလူစုရောအစိုးရတွေရောယုံကြည်မှာပါအဲ့လိုမှမဟုတ်ရင်တော့သူအထုတ်ပြန်ချက်တွေနဲ့တော့ယုံကြည်မှာမဟုတ်ဘူးဆိုတာဒါကတော့ဟိုအခုဖြစ်ကောင်မှာအဲ့ဒီဟာကတော့ရှင်းပါတယ်အဲ့ဒီဟာကိုတကယ်အစိုးရကဟိုအစိုးရကိုတတ်မလို့ကောရှင်းရှင်းလင်းလင်းနားလည်ဖို့လက်ခံဖို့ကပထမအရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ
်အချိန်မရှိတော့လို့ဒီသောရရှင်နဲ့လည်းပါဝင်ရှင်တွေကိုစောင့်နေပါသေးတယ်နည်းနည်းလေးခက်သက်သွားခြင်းပါတယ်ဒီမှာကိုမြင့်ကျော်ခဏလေးခက်တူမေးခြင်းပါတယ်ရှင်ဟိုဒီအရှိလာလာအချိန်နေရောတရင်ရယူဖို့အတွက
်ဟိုအရှိလာလာအချိန်နေလဲအခုချိန်ထိတော့တရင်သမားတွေကချိန်ချောက်မှုတွေရှိတယ်လက်တလုံးမှလည်းချိန်ချောက်မှုတွေရှိတယ်တရင်ရယူရင်းနဲ့ဟောလာထောင်ချောက်ဆင်ခံရတယ်လို့ ਨੇ လောလောဆယ်မှာနိုင်ငံတော်လေးဝဲချက်နဲ့ကြောင်မှပဲဟိုနှစ်ယောက်ဟိုရိုက်တာတရင်နောက်နှစ်ယောက်ကြာနေတယ်ဆိုတော့ဒလောစေအချိန်ကြီးထိလဲအချိန်ကြီးမကောင်းရှေ့မှာလဲပွင့်လင်းလာမဲ့ဟာမျိုးဘာမှတော့ဟိုအစနာတော့မကြားသေးဘူးအာမကန်ကျင်းတို့ဟိုဝန်ရင်းချက်တို့မကြားသေးဘူ
း
ဒီအင်းလင်းကိစ္စကိုဝန်ခံလိုက်တာတော့ဒါတော့ကျွန်တော်တို့ကြိုးစားပါတယ်ဒီမဲ့ဒီတဲ့အများကြီးဟိုလှုပ်စေခြင်းနဲ့ဒီတဲ့အများကြီးပွင့်လင်းဖို့လိုအပ်တယ်လို့တော့ကျွန်တော်မြင်ပါတယ်ဟုတ်က
ဲ့ဖြည့်ကြပေးရကျေးဇူးတင်ပါတယ်ကိုမြင့်ကျော်ရေအဲကျွန်မဒီစောင့်နေတဲ့သောရရှင်တယောက်ကိုခေါ်ခြင်းပါတယ်ဘင်္ဂလားဒေ့ရှ်ကပါကိုအီစလန်ကြားပါလားရှင်
ဟုတ်ကဲ့ပါကျေးဇ
ူးပါမှာအဲခက်တက်တက်လေးဝင်ပြောဆွေးနွေးပေးပါနော
်ဟုတ်ကဲ့ပါအဲမမသမတော်အစိုးရကတရားမှသိရခိုင်တော့ဟိုပေါ်တော့အရေးယူမှုကိုစူးစူးလက်ခံပေမဲ့အားရကျင်တော်မှုတော့မရှိပါဘူးခင်ဗျာဘာကြောင့်လဲဆိုရင်စက်တီလိုတက်ပြတဲ့နေရာအများကြီးရှိနေပါတယ်ကျွန်တော်မောင်တော်မြောင်းပိုင်းစီမြင်းကြီးကုလားတင်မှာဆိုရင်ရွာလုံးကျောပေါ့အဲတရားမှာခုစစ်ကိုရခိုင်လို့တက်ပြကြရတယ်။နောက်ပြီးတော့မောင်တော်မျိုးသူကြီးလာစီလေ။အဲအစူလိုက်အပြုံလိုက်တက်ပြခံရတာရှိတယ်။တကြီးရစီမောင်တော်မျိုးပိုင်းစီတကြီးစားမှလည်းအဲ့လိုတက်ပြတာရှိတယ်၊ကျေးဇူးရှိတယ်။ဝင်းတိပြည်နန္ဒာရောင်ကျော်မှလည်းအများကြီးရှိနေပါတယ်တက်ပြတာ။နောက်လောင်းလုံးစီရင်စီရင်ဟောစီဒီကုန်းဒီဟုကြလက်မကြီးပင်းပါပေါ့။အဲ့လိုမြောင်းနံတာတာကြီးတယ်ရှိပါတယ်။နောက်ပြီးတော့ဒုတိယမှာစီရင်ဒီလက်အများကြီးပါဒုတိယအောင်သင်္ကနာကျေးရွာမှာစီရင်လက်ရွာလုံးချင်းကြီးကတက်ချဲခံရတာရှိတယ်နောက်ဂူဒံပရာဆိုတာ ยอดที่ยาชีเนี่ยเราเรียนยาดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดูดามดู
ara pyo so mu do pya ta ra ba nya a lo myo pyo so mu tru de song de ya ho tat te pya nai ne a thaut tha ri tru pe da nya shi ba la she
ဟုတ်ကဲ့ပါ ကျွန်တော်တို့မှာရှိပါတယ်
နိုင်ငံတကာအဖွဲ့အစည်းကိုလည်းကျွန်တော်တို့ကတက်တဲ့အတောင်တာနဲ့ကျွန်တော်တို့တင်ပြရတာရှိတယ်။နောက်ဘင်္ဂလားဒေ့ရဲ့ဆေးရပါအစည်းရကိုလည်းကျွန်တော်တို့တင်ပြရတာရှိပါတယ်။ဟုတ်ကဲ့ခိုးဣစ္စလာမ်ဝင်ပြောဆွေးနွေးပေးတာကျေးဇူးတင်ပါတယ်နော်။ဟိုနောက်ဆုံးကြံနေတဲ့တော်ရရှင်တရက်ကိုခေါ်ကျင်းပါတယ်အညာမြေအောင်ကြီးမမနိုင်ငံကနေပြီးတော့ဝင်ဆွေးနွေးတာဖြစ်ပါတယ်။ဆွေးနွေး
dan dia kaji dia itu tu lah dia. Cakap buat dia kaji luar ni, dan dia kaji dia macam tu dia. Kalau luar Arab dia, sekarang ni dia buat dia itu agak sama juga, bukan? Dan kalau hari tu dia senyuman dia luar tu, jangan mungkin dia. Sekarang ni macam pelar lah, kalau kukan sebab senyuman dia luar ni macam dia. Elok bahasa dia, ni lain macam tu, dia macam tu yang dia.
Okay, ba. Ya, ni amni angji tu ye di amni umi bela suni tu raba. Cuma lo cinga cuma ni tamu siro ba. Udi ma, penan suni le duri sika. Cuma macam ni le katu dulu cuma le. Kalau pini le cini pon, nanya nak mana le hukuga hu, zam nenero hu.
คงได้กันอยู่ในอะไรเฉยๆใช่ป่ะแล้วที่ลบชื่อนี่ในทางการนี่ เอเชียเปียเนี่ยอยู่สาโหพี่ไปส่งๆเนี่ยตื่นเลยนะปอกสุดไปอ่ะคุณน้องมาเปิ้ลมาเสร็จแล้วเราก็จะรู้ที่ทางนี้เนี่ยไปหมดตั้งอยู่นี่ครับเนาะถ้าก็ตัวเสียเอาไปตัดสายเลยพี่ว่าถ้าเนี่ยช้าช้าหูเลยอ่ะไปเอากูไปเลยเนาะสุดท้ายก็
โอเคเสียสุลูจินากะรอป่วนเล่นเมียนตามุชิบูปะเนาะแล้วกุมิจอนนี่เนี่ยอ๋อเปิ้ลเมียวมาเฉ็บไปไหนมาเลยเปิ้ลไปเจมาเลยเช่นจนเนาะนี่เนาะเปียวจินาตะเฉ็ดกะอะเมียนั้นสิ้นซ้ํามีเลยตะเฉ็ดสิเอ้อกะโหอสูยากะตะเกพิษโหเนี่ยมามีเพียงมาบาดิพิษนี่แหละสุเรหาမျိုးโกตะเรียนเพล่ติดๆแจ่ๆยาเยล่ะปะเนาะโหดอนซ้ําสิอยู่ซ้ําเลยสุยา
แล้วเนี่ยดรีนเชลเลนจ์ที่สู้ซ้อมเนี่ยนี้แลนี่ยอหนินี่ยอขี้เยล่ะป่ะเนาะเอ้าจังตะเกบาดิผิดนี่เลยสรว่าตีชื่อบัวก็เลยอี้ๆเลยไอ้อ่ะมาตาลินไอ้นี่หาวบลูไกลด้วยผิดชิ้นเลยสรแห่หาโกแล้วบรอเนี่ยยอตัวนี่ๆยอตะเกโกติติโหเล็บด้วยจ๊ะๆลงไหนมั้ยรู้ทีเนี่ยเล็บชื่อนี่ทํามาတော့ไอ้หลุเมียวเจอเรามีเดียนี่ไม่ติดเลยอสูรก็ไหนเนาะไม่ติดรู้สรในทางนี้ผิดนี่แหละรู้เจอเราเนี่ยโอเคสิโกแต่
เนี่ยสู้อยู่ว่าตะกะนี่ပြီးတော့သူဖေးနာရှိပြီးတော့ဒါဟိုဟာပေါ်ထုတ်ပြီးတော့သူဖေးဖေးပြီးရတော့ကျွန်တော်မယူဆောက်ဘူးတကယ်တော့ညောက်ဖမ်းခင်ရတယ်တကယ်တော့ညောက်ကြောင်သွားပြီးစုံပန်းနေသူတို့ရေစုံပန်းနေတကယ်ဟိုလူပြီးတော့အတွက်ကြောင့်မို့တကယ်တော့ဖမ်းပြီးတော့ဒီရောက်ရိုက်တန်းနေလို့သတင်းမထုတ်ခင်မှာတက်ကြနေတော့အရင်သူတို့ကလုံးဝပါတယ်ဆိုတော့သူဖြူလျှော့နေနေထုတ်တယ်လို့ပဲကျွန်တော
ိုင်းလေးလိုင်းဆွေးနွေးကန်းကိုနားဆင်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
် UN နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်တဲ့ကြောင်းအမေရိကန်ကိုအီရန်ကသတိပေးလိုက်ပါတယ်သဘောတူညီချက်ကိုအပြောင်းလဲလုပ်တာမျိုးအခုရောနောက်မှာပါအီရန်ကလက်ခံမှာမဟုတ်ကြောင်းဂရိပြုထားတာတည်းလဲကျော်လွန်ဆွဲမှာမဟုတ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ ဟီတီနဲ့အာဖရိကနိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေကိုမလိုလားကြောင့်လွတ်တော်အမှတ်တွေကိုပြောဆိုတဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကရရင်ပြပြသုံးလုံးပြောဆိုတဲ့ပေါ်ပြည်ရင်းပြပဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကတော့လူမျိုးရေးခွဲခြားတဲ့မှတ်ချက်တစ်ခုဖြစ်နေပြစ်တင်ပြောဆိုသွားပါတယ်
။တရင်ချင်းချက်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရေးမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မရှာဖောင်ပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်တော်ချိန်ည9:00ကနေ10:00အထိတရားထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.